Welcome to the Voice of America in Burmese.
Mingla nyan phija ba de kya VOA American tan ye 2018 khu ne April 1 ye tinning ni ni nya ba season ni go Washington DC myo do ga ni Myanmar San do chein nya 9:19 thi line meter 19.5 32 ne line la 190 do ga ni dai yai tin san ni ba bi ကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညဘက်သတင်းတွေကိုမမျှသတင်းအောင်နဲ့တူကြညာပေးသွားမှာပါအမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စီးရီးလက်ချက်မှုတွေဒီကနေ့တင်းငွေနေမှာစတင်လိုက်ပါတယ်ဒီနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအစိုးရတာဝန်ထမ်းဆောင်မှုနှစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့ဒီကနေ့မှာမင်္ဂလာပြောကြားခဲ့ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအေယော်ဒီတိုင်းမြောင်းများမြို့နယ်ကမြေကူးကျိုးတရာတစင်းဟာမြစ်ထဲကိုပြတ်ကျပြီးပျက်စီးသွားပါတယ
်။ဒီကလေးရဲ့အကျန်ဆက်သွားတာကိုသိလိုက်တယ်။ဒီလိုက်တဲ့အခါဒီကပါတယ်ဆိုဒီကလေးဖြစ်တယ်။နောက်တော့မင်းကလည်းအကျန်ဆက်ဆိုင်ကြည့်တယ်ဆက်ဆိုင်တုံးလုံးကလည်းဘယ်လိုမျိုးလဲသိရတယ်။
တရာဘော်ဖြတ်သွားတဲ့ကုန်ကားတစင်းရေထဲပြုတ်ကျပြီးလူသေဆုံးမှုရှိတာနဲ့ပတ်သက်လို့အေယော်ဒီတိုင်းရဲ့လမ်းမဆက်သွယ်ရေးဆောက်လုပ်ရေးဝန်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းနဲ့ပြီးမှနားဆင်ရပါမယ်။အဲ့ဒီအကြောင်းနဲ့အတူမြန်မာရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းများသတင်းတွေကိုလည်းတင်ဆက်အောင်မှာပါ။အခုတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မှတ်မြသတင်းအောင်တို့ကပြောပြပေးပါဦးဗျာ
။အမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စီးရီးလက်ချက်မှုဒီကနေ့တင်းငွေနေနေမှာစတင်လိုက်ပါတယ်။ Fuel Egan နဲ့ Key Reserve စစ်စင်ရေးတွေကိုမလာလောက်မှစတင်လေးရှိပေမဲ့ဒီနှစ်မှာတော့တောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပနေတာကြောင့်ရောမြောက်နယ်တောင်ကိုရီးယားကြားဆွေးနွေးမှုတွေစတင်နိုင်တဲ့အခြေအနေမျိုးပေါ်ပေါက်လာအောင်ဆောင်ဆိုင်နေရတာကြောင့်ပါတလောက်လောက်ကြံ့ကြအပြီးမှဒီကနေ့မှစတင်နိုင်တာပါကြီးရီလေနဲ့အထူးတပ်ဖွဲ့တွေပါဝင်တဲ့ Fuel Eagle စီးရီးလက်ချက်မှုတလောက်လောက်ကြာမြင့်မှဖြည်းပြီး April လလယ်ပိုင်းမှာတော့နှစ်ပတ်ကြာ Key Reserve စီးရီးလက်ချက်မှုစတင်မှာပါဒီစီးရီးလက်ချက်မှုမှာအမေရိကန်တပ်ဖွဲ့ဝင်23,900နဲ့ကိုရီးယားတပ်ဖွဲ့ဝင်3,000လောက်ပါဝင်မယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကမတ်လတွင်ပြောကြားထားပါတယ်။အရင်နှစ်တွေကအတိုင်းပဲစီးရီးလက်ချက်သွားတာပါလို့လဲတောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်။အခုလိုအမေရိကန်နဲ့တောင်ကိုရီးယားစီးရီးလက်ချက်မှုဟာကျူးကျော်သိမ်းပိုက်ဖို့ဖြစ်တယ်လို့ပြောလို့ရှိတယ်။မြောက်ကိုရီးယားကတော့အခုစစ်စင်ရေးနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုတာမျိုးမရှိသေးပါဘူး။မတ်လတွင်ကတော့ပြောင်းရွှေ့ကိုရောက်ရှိလာတဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုအခုလိုစီးရီးလက်ချက်မှုတွေနဲ့ပတ်သက်လို့နားလေကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောခဲ့တယ်လို့ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တောင်ကိုရီးယားမျိုးသားလူမျိုးရေးအကြီးအကဲချုံအီယွမ်ကပြောပါတယ်နေ့တော်ကြကြအတွင်းလာမယ့် April 29ရက်နေ့မှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြီးအကဲတွေမတွေ့ဆုံခင်တလောက်လောက်အကြာမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေအခုလိုစီးရီးလက်ချက်နာလဲဖြစ်ပါတယ်ခင်ဗျာ
အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသနေဆက်တလျှောက်မှာဆန္ဒပြနေတဲ့ထောင်နဲ့ချီတဲ့ပါလက်စတိုင်းတွေကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကကြီးစံအစ်စ်တွေတုံးပြီးပြစ်ခတ်နှိမ်နင်းခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဆိုပြုချက်ကိုအမေရိကန်ပြည်ထောင်စုကကန့်ကွက်ခဲ့ကြောင်းလုံခြုံရေးကောင်စီတန်တမန်တဦးကိုကိုးကားပြီးပြင်သစ်သတင်းဌာနကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်နဲ့ဥရောပသမဂ္ဂအကြီးအကဲဖက်ဒရီကာမိုဟီရီနီတို့ကတော့အစ္စရေးတွေရဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်။အစ္စရေးဘက်ကပြစ်ခတ်မှုကြောင့်တောက်ကြနေကပါလက်စတိုင်း15ရောက်ထက်မနည်းသေဆုံးပြီး950ကျော်ဟာကြီးစံအစ်တွေထိမှန်ခဲ့တယ်လို့လည်းပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။ပါလက်စတိုင်းတွေပေါ်ပြင်းပြင်းထန်ထန်တုံ့ပြန်နိုင်ခဲ့ပြီးမိမိအချုပ်ချာအာဏာနဲ့ပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်နိုင်ခဲ့တဲ့အတွက်အစ္စရေးစစ်တပ်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဂုဏ်ပြုကြောင်းပြောဆိုခဲ့ပါတယ်။စနေနေ့ညကထုတ်ပြန်တဲ့အစ္စရေးတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာတော့ဟားမတ်စ်နဲ့အခြားအကြမ်းဖက်အဖွဲ့တွေရဲ့ဆက်နွယ်တဲ့ပါလက်စတိုင်း10ဦးအကြမ်းဖက်တိုက်ခိုက်ကြစဉ်မှာသူတို့သေဆုံးသွားတယ်လို့ဖော်ပြထားပါတယ
်။စီးရီးယားနိုင်ငံမြောက်ပိုင်းကမန်ဘတ်မြို့ပောက်ကွဲမှုကြောင်းတောင်ကြာနေကတည်ဆုံသွားတဲ့အမေရိကန်တပ်ဖွဲ့ဝင်ဟာတက်ကစ်ပြည်နယ်အော့စတင်မြို့ကအသက်36နှစ်အရွယ်ဂျိုနသန်ဒန်ဘာဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကစနေနေ့မှာအတည်ပြုပြောကြားပါရယ်လမ်းဘေးထောင်ဘုံတလုံးခြားတာရင်းညာဘက်ကပောက်ကွဲခဲ့ရမှာဗြိတိန်တပ်ဖွဲ့ဝင်တဦးလည်းတည်ဆုံပြီးအခြားတပ်သား5ဦးလည်းဒဏ်ရာရသွားတယ်လို့အမေရိကန်တောင်ဝန်ရှိသူတွေကပြောပါရယ်ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းဒီတည်ဆုံမှုကိုအတည်ပြုပါရယ်အဲဒီတိုက်ခိုက်မှုဖြစ်ပွားတဲ့အချိန်မှာအမေရိကန်တပ်ဖွဲ့နဲ့အတူဗြိတိန်တပ်သားလည်းထက်ချက်မကွာတိုက်ပွဲဝင်ခဲ့တဲ့အကြောင်းညွန်ပေါင်းတပ်ဖွဲ့တွေကIS ချမ်ပတ်အုပ်စုတွေအပေါ်နှိမ်နင်းတိုက်ခိုက်နေတာဖြစ်ကြောင်းဗြိတိန်ကာကွယ်ရေးဌာနပြောခွင့်ရကဆိုပါတယ် IS အကြမ်းဖက်အုပ်စုတို့အခိုင်အမာခြေကုပ်ယူထားဘူးတဲ့ Manbij မြို့ကိုအမေရိကန်တပ်တွေကထိချုပ်ထားတာဖြစ်ပြီးမကြာခင်ကာလမှာအမေရိကန်တပ်တွေကိုပြန်ရုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုပြီးနောက်တရက်မှာပဲ Manbij မြို့အနီးမှာအခုလိုတိုက်ခိုက်မှုဖြစ်ပွားတာပါခင်ဗျာ
။ယေရှုခရစ်တော်ရှင်ပြန်ထမြောက်ရာတနင်္ဂနွေနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေယုံကြည်တဲ့ Easter Sunday နေ့မှာတကဘာလုံးကခရစ်ယာန်တွေကအထိမ်းအမှတ်ပွဲတွေဆင်နွှဲကြပါတယ်။လူထောင်ပေါင်းများစွာဟာပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့ Easter နှုတ်ခွန်းဆက်စကားကိုနားထောင်ဖို့စိန့်ပီတာယဉ်ပြင်မှာစုဝေးခဲ့ကြပါတယ်။ပုပ်ယဟန်မင်းကြီးကရှေ့လေပိုင်းဒေသပြန်လည်တည်မြဲရေးစီးရီးယားမှာရက်စက်စွာတပ်ဖြတ်မှုတွေအဆုံးသတ်ရေးနဲ့ကိုရီးယားကျွန်းဆွယ်အရေးတင်းမာမှုတွေလျှော့ချနိုင်ပြီးပြည်လည်ငြိမ်းချမ်းစေဖို့တောင်းဆိုပြုခဲ့ပါတယ်။ခရစ်ယာန်ဘာသာဝင်တွေကခရစ်တော်ကားစဉ်တင်ခံရတဲ့နေ့ Good Friday နေ့အပြီး3ရက်ဟာ303ရက်တာလွန်မြောက်ပြီးတဲ့နေ့မှာသခင်ယေရှုတပန်းရှင်ပြန်ထမြောက်လာတဲ့နေ့ဖြစ် Easter Sunday ကိုသတ်မှတ်ပြီးအထိမ်းအမှတ်တွေကိုကျင်းပကြတာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာအချင်းတို့ရတရပတ်တပတ်အတွင်းသမရသက်ကိုရွေးချယ်နိုင်တာဟာနိုင်ငံရဲ့ရွေးချယ်တည်ငြိမ်မှုကိုပြသတာဖြစ်ပြီးအဲ့ဒီအတွက်ပူးပေါင်းဆောင်ရွက်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ဝန်ထမ်းတွေနဲ့အစိုးရဝန်ထမ်းတွေကိုကျေးဇူးတင်တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်အစိုးရတာဝန်ထမ်းဆောင်မှုနှစ်နှစ်ပြည့်အထိမ်းအမှတ်အစိုးရမီဒီယာတွေမှာဒေါက်တာဆန်းစုကြည်ရဲ့မိန့်ခွန်းကိုထုတ်လွှင့်တာဖြစ်ပြီးနိုင်ငံရေးပြောင်းလဲတွေကိုပြည်သူတွေကိုမထိခိုက်စေဘဲချောချောမွေ့မွေ့ဆောင်ရွက်သွားနိုင်ဖို့အဓိကဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့ပါတယ်။သမရတဲ့ဦးဝင်းမြင့်ဟာ NLD ပါတီစကရေကပါတီဝင်အဖြစ်ပါဝင်ခဲ့ပြီးတာဝန်အကြီးအသေးအနိုင်အမြင့်မရွေးတာဝန်ထမ်းခဲ့သူဖြစ်တယ်လို့လည်းပြောပါရယ်။ယာရုကနေနားယူသွားတဲ့သမရဦးထင်ကျော်ကိုလည်းကျေးဇူးတင်တဲ့ကြောင်းပြောပါရယ်။နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေကိုကိန်းဂဏန်းတွေနဲ့တကွဖော်ပြဖို့သက်ဆိုင်ရာဝန်ကြီးဌာနအားလုံးကိုသူ့အနေနဲ့ညွှန်ကြားထားပြီးဒီကိန်းဂဏန်းတွေဟာပြည်သူလူထုကိုဘလောက်အကျိုးသက်ရောက်မှုရှိတယ်လဲဆိုတာပိုပြီးတော့စမ်းသပ်ရမှာဖြစ်တယ်လို့လည်းပြောသွားပါရယ်။တိုင်းပြည်ရဲ့ရင်ဆိုင်နေရတဲ့စင်ခေါ်ချက်တွေကိုလည်းစူပေါင်းအင်အားအလေးထားပြီးတော့ဆောင်ရွက်သွားမယ်အကြောင်းနဲ့အစုအဖွဲ့စိတ်ဒီဂိုင်းကနာစိတ်တွေဖယ်ရှားဖို့ကိုလည်းတိုက်တွန်းခဲ့ပါရယ်ဒေါက်ဆန်းစုကြည်ဟာ2008ခုနှစ်ဖွဲ့စည်းပုံအရနိုင်ငံတော်သမ္မတတာဝန်ယူလို့မရတဲ့အခြေအနေဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုလွှင့်ခဲ့တဲ့နှစ်နှစ်ကပြည်အောင်စုလွတ်တော်မှာမဲခွဲပြီးတော့ရယူခဲ့ပါရယ်တမ်မရကိုစလေတွေကတော့နိုင်ငံတော်တိုင်ပင်ခံယာတုကိုဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးအဲ့ဒီတုန်းကကန့်ကွက်ခဲ့ကြပါရယ်အစိုးရအဖွဲ့မှနိုင်ငံရေးဝန်ကြီးတာဝန်ယူထားတဲ့ဒေါက်ဆန်းစုကြည်ဟာပြည်တော်စုအင်အားချင်းမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့နိုင်ငံတော်ရဲ့ဒုတိယအကြီးအကဲနေရာမှာရှိနေပါတယ်ခင်ဗျာ
။ဆက်ပြီးသုံးမရတော့တဲ့တရုတ်အာဃာတစခန်းတစ်ခုဒီသတင်းပတ်ကုန်ပိုင်းမှာကဘာမြေစီကိုပြန်ကျလာမယ့်အခြေအနေကိုအာဃာတသိပ္ပံပညာရှင်တွေစောင့်ကြည့်နေကြပါတယ်။ဒီအာဃာတယင်ဟာ10နှစ်တာကာလအတွင်းကဘာလေတုတွေကိုပြန်ဝင်လာမယ့်အကြီးမားဆုံးသောလူတွေဖန်တီးထားတဲ့ပစ္စည်းဖြစ်ပါတယ်။တီယန်ဂွန်ဝမ်အာဂါတစခန်းဟာတနင်္ဂနွေနေ့မှာကမ္ဘာမြေပေါ်ကိုပြန်ကျလာွယ်ရှိတယ်လို့ဥရောပအာဂါတအေဂျင်စီအာဂါတအပြည့်အစည်းများဆိုင်ရာယုံအကြီးကဲဟိုဂါခရက်ကပြောပါရယ်ကမ္ဘာပေါ်ကဘယ်နေရာကိုအဲ့ဒီအာဂါတစခန်းပြန်ကျလာမယ်ဆိုတာအခုချိန်ထိမသိသေးပေမဲ့ဂရန်ကျလာတဲ့အခါလူတွေထိခိုက်ဒဏ်ရာရမယ်အလားအလာကတော့သိကိုနည်းပါတယ်လို့ခရက်ကဆိုပါရယ်တရုတ်ရဲ့ပထမဆုံးအာဂါတဓာတ်ခွဲခန်းဖြစ်တဲ့ Tiangong 1 ဒါမှမဟုတ် Heavenly Palace 1ကို2012ခုနှစ်ကလွှတ်တင်ခဲ့တာပါတခြားတရုတ်အာဂါတယင်တွေနဲ့ချိတ်ဆက်ဆင်းသက်နိုင်စွမ်းကိုစမ်းသပ်ဖို့နဲ့2023ခုနှစ်အရောက်မှာပိုကြီးမားပြီးအမြဲတမ်းအသုံးပြုသွားနိုင်မဲ့အာဂါတစခန်းတစ်ခုတည်ဆောက်ရေးဖြစ်နိုင်ခြေတွေကိုစူးစမ်းလေ့လာဖို့လွှတ်တင်ခဲ့တာပါတရုတ်အာဂါတယင်မှုတွေဟာရှန်ဇိုအာဂါတယင်နဲ့အဲဒီအာဂါတစခန်းကိုအကြိမ်များစွာတွားရောက်ခဲ့ဘူးပါတယ်ပထမစီဇန်ထားတာကကဘာပတ်လမ်းကြောင်းကနေထိန်းချုပ်ခွာထုတ်ပြီးတော့ပစိဖိတ်သမုဒ္ဒရာတွေကိုကြာအောင်လှုပ်ဖို့ပါဒါပေမဲ့2016ခုနှစ်စက်တင်ဘာလမှာတရုတ်အာဂါတအေဂျင်စီကအာဂါတစခန်းနဲ့အဆက်အသွယ်ပြတ်သွားပြီလို့ကြေညာခဲ့ပါတယ်
အမေရိကန်ရဲ့ပြည်နယ်နဲ့ပေးလိုက်တဲ့ရုရှားတန်မန်နေဒီကနေ့မော်စကိုနူကိုဗိုနိုင်ငံတကာလေဆိပ်ကိုပြန်လည်ရောက်ရှိသွားပါတယ်လေနစင်းနဲ့ရောက်ရှိလာတဲ့တန်တမန်တွေဟာစနေနေ့ညကအမေရိကန်ပြည်ထောင်စုကထွက်ခွာလာတာလို့ရုရှားတက်စ်သတင်းဌာနကပြောပါရယ်ဗြိတိန်နိုင်ငံကရုရှားထောက်လှမ်ရေးဟောင်းတဲ့သူသမီးတို့ကို ရုရှားကအာယုံကြောထိခိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်တဲ့ဆွဆွဲအပြီးရုရှားနဲ့အနောက်အစုအကြားဆက်ဆံရေးတင်းမာလာခဲ့ပြီးဗြိတိန်အမေရိကန်ပါဝင်နိုင်ငံတော်များကရုရှားတန်တမန်တွေကိုပြင်းထန်တံပေးခဲ့ပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကကောင်စစ်ဝင်ရုံးကိုလည်းအမေရိကန်ကပိတ်ပစ်ပါတယ်အခုခါမှာနိုင်ငံပေါင်း2000ဇင်လောက်ကနေရုရှားတန်တမန်150လောက်ကိုပြည်နယ်တံပေးခဲ့တယ်လို့ရုရှားကလည်းလက်တုံပြန်ပြီးအဲ့ဒီနိုင်ငံတွေကတန်တမန်150လောက်ကိုပြည်နယ်တံပေးခဲ့ပါတယ်မလ4ရက်နေ့ကဗြိတိန်နိုင်ငံ Slesbury မြို့ကအစိမ့်နဲ့လှုပ်ကြံတက်ခိုက်မှုနောက်ကွယ်မှာရုရှားပါဝင်တယ်လို့ဗြိတိန်ကအခိုင်အမာဆွဆဲထားပြီးရုရှားကတော့ဒီဆွဆဲချက်အပေါ်ညှင်းဆုပ်ထားပါတယ်ခင်ဗျာ
အာဖရိကဆီယာလီယွန်နိုင်ငံမှာစနေနေ့ကသမရရွေးကောက်ပွဲထပ်မံမဲပေးရွေးချယ်တဲ့ရလတ်မဲရီအတွက်ကိုရည်တွက်နေဆဲဖြစ်ပါတယ်။မဲရီအတွက်တူညီနေလို့ထပ်မံမဲပေးရွေးချယ်ရမှာလက်ရှိပြည်သူ့ကွန်ဂရက်ပါတီကသမရလောင်းဒေါက်တာဆာမူရာမက်သျူးဝီလ်ဆန်ကာမာရာနဲ့ဆီယာလီယွန်ပြည်သူ့ပါတီသမရလောင်းဂျူလီယပ်မာဒါဘိုင်ယိုတို့နှစ်ဦးကနေမဲဆန္ဒရှင်တွေကထပ်မံမဲပေးရွေးချယ်ခဲ့ကြပါတယ်။အတိုက်ခံပါတီသမရလောင်းဘိုင်ယိုဟာ2012ခုနှစ်ကလက်ရှိသမရကိုရိုမာအပေါ်ရှုံးနိမ့်ခဲ့ပြီးနောက်အခုဒုတိယအကြိမ်ရွေးကောက်ပွဲပါဝင်ရှင်ပြိုင်တာဖြစ်ပါတယ် Direct from Washington The
Voice of America The VOA ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူအောင်နဲ့မန်းမြသတင်းအောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောတိုင်းရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးမြစ်ကူးတရာကျိုးကျသွားတဲ့အကြောင်းကိုတင်ပြခြင်းပါတယ်အရာဝတီတိုင်းဒေသကြီးမြောင်းမြမြကူကျိုးတရာဟာ AP တရက်နေ့အာယုံဦးတနိုင်ကျော်အချိန်မှာမြစ်တွင်းကိုပြတ်ကျသွားတာကြောင့်ကုန်ကားတစ်စင်းရေထဲပြုတ်ကျပြီးလူနှစ်ဦးပျောက်ဆုံးခဲ့ရမှာအခုထိတော့တဦးရဲ့ရုပ်အလောင်းကိုညနေပိုင်းကရှာဖွေတွေ့ရှိခဲ့ပါတယ်မြကူတရာပျက်စီးမှုကြောင့်လမ်းပန်းဆက်သွယ်ရေးယာယီပြတ်တောက်သွားပေမဲ့မနက်ဖြန်မှာတော့ဇက်မော်တော်ယင်သုံးစင်းနဲ့လမ်းပန်းဆက်သွယ်ရေးပြန်ဆနိုင်မယ်လို့မျှော်လင့်ကြောင်းအရာဝတီတိုင်းဆက်လို့ရေးနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေက VOA ကိုပြောပါတယ်ကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ
်။ညနေ 9:45 လောက်မှာတယောက်ပြန်တွေ့ပြီ။ဟောကမြို့နယ်ကောက်အောင်တွေ့တယ်။မောင်းတဲ့လူပေါ့နော် driver ။အဲသူရဲ့ debt ပေါ်ကြီးတွေ့ပြီ။သိရသေးလိုက်ပြီ။နောက်ပြောက်ကတော့ဆက်ချတယ်။အဲ့
တော့ဒရာပြတ်ကျတဲ့အချိန်မှာအဲ့အချိန်မှာကားတစ်စင်းပဲရှိတဲ့သဘောပေါ့။
ဟုတ်တယ်ကားတစ်စင်းပဲရှိတဲ့သဘော။အဲ့ဒါကဘယ်လိုကွန်ဖိုင်လုပ်လို့ရလဲဆိုတော့ဈေးကြလေကြီးအဲ့ကျဆက်သွားတာကိုသူကြည့်လိုက်တယ်။ကြည့်လိုက်တဲ့အခါမှာဒီကားပါတော့ဆိုဒီကားတော့ဖြစ်တယ်။နောက်တော့မနေ့ကလည်းအဲ့ကစက်ဆိုင်ဒီကောစက်ဆိုင်သုံးလုံးကလည်းဘောလုံးမျောလို့ပြည်ရတယ
်။တဒါကပြတ်ကျတဲ့အချိန်ကမနေ့ပိုင်းလားလား
။မနေ့ကနာ25
။အခုကနဦးတွေ့ရှိချက်အရဘာကြောင့်တဒါအခုလိုပြတ်ကျတယ်လို့သိရလဲခင်ဗျာ
။တဒါ26မိနစ်မှာဖွင့်လာပါတော့။တဒါက20မိနစ်လေးရှိပြီ။တဒါကကျိုးတရာမျိုးကတိုင်ပေးတယ်ဟာအဲဒါကိုဟိုပေါ့မီလီမီတာ100ကျော်လောက်ရှိနိုင်နေနေတာပေါ့။ဘာလို့လဲဆိုအဲ့တဒါကတိတ်ကြည့်တော့ကုလကျင်းကမကောင်းတော့ဒီမှာဒရာဂျီဒီဇင်းနဲ့ဆောက်လို့ဒရာဂျီဒီဇင်းဆောက်တဲ့အဖွဲ့တွေရတယ်ပြီးတော့ဟိုတရားလူကျတော့စစ်ဆေးနေတာပေါ့ဒီရာအဟောင်းစစ်ဆေးနေတာပေါ့ဟိုတကယ်လို့ဆယ်လားလောက်တည်းကစစ်ဆေးပြီးနေတဲ့ဒရာအဟောင်းကသူကအပေါ်အပြေညီရတဲ့ဟာတွေအားလုံးစစ်ဆေးပြီးတာပေါ့အခုကဒီဒရာရဲ့ဒရာဟိုဘက်စိတ်ဒီဘက်စိတ်ဒီမှာကွန်ကရစ်တုံးကြီးပေါ့အဲကွန်ကရစ်တုံးကြီးကိုဆိုင်းထားတဲ့ကျူးရအဲ့ဒီမှာထိတ်ထားတာပေါ့ထိတ်ထားလိုက်တဲ့အခါမှာဒီဒါကြည့်ကြည့်ရတာပါတော့ကုန်းလေးကိုအေးလောင်းလိုက်တာပေါ့နော်လောင်းလိုက်တော့အဲ့အဲထဲမှာညာအကျိုးလေးတွေကကျိုးညာကျိုးလေးကျိုးတွေဖုံးထားတာပါကျိုးလုံးပေါ့ကျိုးလုံးကမစစ်နိုင်နဲ့အခုပြတ်တာလည်းအဲ့အကျိုးလေးကလည်းကျိုးလေးသားလေးကလည်းကျက်ဆက်တယ်လို့တွေ့ရတယ
်ဒီမြောင်းမြတတာအခုပျက်စီးသွားတော့တိမ်ပို့ဆောင်ရည်တွေနောက်လမ်းမဆက်တွေတော့ခတ်သွားမဲ့သဘောရှိရောရှိလားအခုအနေထား
အဲဆက်သွားရုပ်ပြတ်တင်းဆက်သွားပါလေဒီမနေ့ပဲဒါတော့လည်းပဲကျွန်တော်တို့ကလည်းတော့အတော်တွေလည်းဇက်တဲ့ဆက်စိုးလို့တိုင်အောင်လို့ကြိုးစားနေပါတယ်။ဆက်စိတ်ကိုလည်းအများဆုံးလုပ်နေတယ်။ကျွန်တော်စဉ်းစားတာကတော့မနေ့ကမနေ့ကဆိုတော့အကုန်ဆုံးပါပြီ
။အခုဒီဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့တရားဝင်စုံစမ်းစစ်ဆေးမှုတွေအရေးယူမှုတွေလုပ်ဖို့ရရှိပါလားခင်ဗျ။အ
ဲ့တော့ကျွန်တော်တို့ဒီရာနဲ့ပတ်သက်ပြီးတော့ဆောက်လိဒူးညီကိုယ်တိုင်ရောက်နေပါတယ်ဒီမှာလေ။ဆောက်လိဒူးညီကိုယ်တိုင်ရောက်ပြီးတဲ့အခါမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလုံးဟိုဖြစ်ပြသွားတဲ့ဟာတွေသူစီစစ်ဆောင်ရွက်နေပါတယ်။
ကုန်းတဲ့ကျေးဇူးပဲဒီလောက်ဆိုရပါပြီ
ကိုသားညွန့်ဦးဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။အခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။မြမနိုင်ငံရဲ့လက်ရှိပညာရေးစနစ်မှာအားနည်းချက်တွေရှိနေတာကြောင့်ပြည်ပထွက်ပညာသင်သွားလိုကြတဲ့မြမကျောင်းသားတွေအများအပြားရှိကြသလိုပြည်တွင်းလိုအပ်ချက်အရပုဂ္ဂလိကစာသင်ကျောင်းတွေလည်းအများအပြားပေါ်ထွက်လာပါတယ်။ပုဂ္ဂလိကကျောင်းတွေဟာကုန်ကျစရိတ်များပြီးအခြေခံလူတန်းစားတွေမတက်နိုင်တဲ့အတွက်ငွေကြေးမတက်နိုင်တဲ့ကျောင်းသားမိသားစုတွေအတွက်အခကျင်းငွေမယူပဲတင် जा ပေးနေတဲ့ NGO နဲ့ပရဟိတစာသင်ကျောင်းတွေလည်းရှိပါတယ်။အဲ့ဒီတည်းကမှဒီပရဟိတကျောင်းတစ်ခုဖြစ်တဲ့တပြေးပညာရေးဖောင်ဒေးရှင်းအကျောင်းကိုကိုဇော်ဝင်းလှိုင်တင်ပြပါမယ
်။ဒီမနက်ကမှမရနိုင်တဲ့နိုင်ငံတကာအဆင့်မီပညာရေးစနစ်တွေအတိုင်းတင် जा ခွင့်ရမယ်ဆိုတဲ့စံပုတ်နဲ့ပြည်တွင်းလိုအပ်ချက်အရမြန်မာနိုင်ငံမှာလာဖွင့်ကြတဲ့နိုင်ငံတကာကစာသင်ကျောင်းတွေရန်ကုန်နဲ့တခြားမြို့ကြီးတွေမှာအများအပြားရှိနေသလိုတခြားမြို့တိုင်းနယ်တိုင်းမှာလည်းမူလတန်းကနေအထက်တန်းအထိစာသင်ဝိုင်းတွေဖွင့်ပြီးအစိုးရအကြောင်းတွေကလုံမပေးနိုင်တဲ့ကျောင်းသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေကြပါတယ်။နိုင်ငံတကာကလာဖွင့်ကြတဲ့ကျောင်းတွေဟာတာမန်အောက်ခြေလူတန်းစားတွေမတက်နိုင်တဲ့ငွေကြေးပမာဏပေးရတဲ့ကျောင်းတွေဖြစ်ပါတယ်။တစ်ဖက်မှာပြည်တွင်းကဖွင့်တဲ့ပုဂ္ဂလိကကျောင်းတွေနဲ့နေဆောင်ကစာသင်ဝိုင်းတွေရဲ့အခကျင်းငွေဟာလည်းတော်ရုံဝင်ငွေကောင်းတဲ့မိသားစုတွေအတွက်အခက်အခဲရှိစေနိုင်တဲ့ပမာဏမျိုးဖြစ်ပါတယ်။အဲ့ဒီလိုပုဂ္ဂလိကကျောင်းအသီးသီးမှာမတက်နိုင်ကြတဲ့ဆင်းရဲနွမ်းပါတဲ့မိသားစုတွေကိုဖြည့်ဆည်းပေးနေတာကတော့ NGO နဲ့ပရဟိတအဖွဲ့အစည်းတွေကတည်ထောင်ထားတဲ့အခမဲ့စာသင်ကျောင်းတွေဖြစ်ပါတယ်။တပြေးပညာရေးဖောင်ဒေးရှင်းဟာအခြေခံပညာစာမှုဝဲအောင်ပြည့်သူတွေကိုရွေးချယ်ပြီး Community Leadership in Social Studies ဆိုတဲ့ခေါင်းစဉ်နဲ့မိမိတို့အရာဒေသမှာရှိတဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်မှုတွေမှာဥဆောင်နေတဲ့သူတွေဖြစ်လာရေးမတူကွဲပြားခြားနားတဲ့လူမျိုးစုတွေအကြားလက်တွဲဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်တဲ့လူမှုရေးသိပ္ပံဘာသာရပ်တွေကိုမျိုးဆက်သစ်လူငယ်တွေကိုသင်ကြားပို့ချပေးနေတဲ့အခမဲ့ပညာရေးဌာနတစ်ခုဖြစ်ပါတယ်။တပြေးပညာရေးဖောင်ဒေးရှင်းစတင်ပေါ်ပေါက်လာပုံအကြောင်းကိုတော့လက်ရှိတပြေးပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကအခုလိုရှင်းပြပါတယ်
။ဒီတပြေးပညာရေးဖောင်ဒေးရှင်းကိုတူထောင်တာကတော့နှစ်ပေါင်း20လောက်ရှိခဲ့ပြီ။ဒီပထောင်ခဲ့ရတဲ့ရည်ရွယ်ချက်ကတော့အခုတည်းကမပြောင်းသေးဘူးပေါ့နော်။အဲ့ဒါကတော့ဘာလဲဆိုတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာပညာရေးကဏ္ဍနေပြီးတော့တခန့်တခန့်နာပေါ့နော်။ပညာရေးကဏ္ဍတခန့်တခန့်နာနေနဲ့ပါဝင်နိုင်ပြီးတော့မြန်မာနိုင်ငံသားတွေကိုအဲဒီလိုအသိပညာအတတ်ပညာဖွံ့ဖြိုးတိုးတက်ဖို့လမ်းကြောင်းတွေတီထွင်ဖန်တီးပေးနိုင်ဖို့အတွက်အဲပြီးတော့အဲတခြားကျောင်းတွေတခြားပညာသင်အခွင့်အလမ်းတွေရရှိဖို့အတွက်ကိုပါဒီပညာရေးဖောင်ဒေးရှင်းကတဆင့်လှုပ်ပေးဖို့ဆိုပြီးတော့အဲစခဲ့ကြတာပဲ
တပြေးပညာရေးဖောင်ဒေးရှင်းမှာတင်ကြားခွင့်ရဖို့နှစ်စဉ်လာလျှောက်ကြတဲ့ကျောင်းသားဥယေ300ကျော်တဲ့ကလက်ခံမဲ့ကျောင်းသား60ကိုအကြီးအချင်းစစ်စာမေးပွဲတွေဖြေဆိုခန်းပြတဲ့နောက်ဒီချိန်မှာအယောက်20နှုန်းနဲ့တစ်နှစ်မှာ3ကြိမ်ခွဲပြီးလက်ခံနေတာပါရွေးချယ်ခံရတဲ့ကျောင်းသူကျောင်းသားအများစုဟာမြန်မာနိုင်ငံအနှံ့ပြားဝေးလံခေါင်ဖျားတဲ့ဒေသတွေကဖြစ်ပြီးမြန်မာလူမျိုးတွေပါဝင်ပေမဲ့လည်းတိုင်းရင်းသားလူမျိုးစုတွေကများတယ်လို့ဆိုပါတယ်။လျှောက်ထားလိုတဲ့ကျောင်းသားတွေဟာအနည်းဆုံးအသက်18နှစ်ပြည့်ပြီးသူဖြစ်ရမယ့်အပြင်မိမိရဲ့ရောက်ရွာဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လောက်ကိုင်းလိုတဲ့ဥဆောင်လိုတဲ့အခြေခံစိတ်ထားရှိဖို့လိုအပ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပညာသင်ကြားခွင့်ရတဲ့အနေနဲ့အရရကကျောင်းသားတွေအနေနဲ့ရန်ကုန်မြို့ကတပြေးပညာရေးဖောင်ဒေးရှင်းအနီးမှာစီစဉ်ပေးထားတဲ့အဆောင်တွေမှာပညာသင်ကြားတဲ့ကာလတစ်လျှောက်လုံးလာရောက်နေထိုင်ကြရပါတယ်။ကျောင်းသားတွေအတွက်ပညာသင်ကြားစေအပါအဝင်နေထိုင်စားသောက်မှုအစုံကုန်ကျစရိတ်အကုန်လုံးကိုတပြေးပညာရေးဖောင်ဒေးရှင်းကပဲအကုန်ကျခံတဲ့အပြင်ကျောင်းသားတွေသုံးဖို့လစဉ်ထောက်ပံ့ကြေးပါပေးတယ်လို့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကပြောပါတယ်။ရန်ကုန်လိုကုန်ကျစရိတ်များပြီးသွားလာရေးခက်ခဲတဲ့နေရာမှာကျောင်းသားတွေကိုအခုလိုခေါ်ယူပြီးပညာသင်ကြားပေးတဲ့ရွယ်ချက်ဟာသူတို့အဓိကဦးစားပေးသင်ကြားရတဲ့ဘာသာရပ်ကိုလက်တွေ့ကွင်းဆင်းလေ့လာနိုင်ဖို့အပြင်နိုင်ငံသားအသစ်စိတ်ဓာတ်မွေးဖွားလာနိုင်ရေးအတွက်ဖြစ်တယ်လို့စောမျိုးမင်းသူကပြောပါတယ
်ရန်ကုန်ကဲ့သို့မြို့ကြီးတွေနော်သူတို့ဒီသူတို့လည်းပိုင်တယ်သူတို့ရဲ့နေရာဒေသလည်းဖြစ်အောင်သူတို့ခံစားစေလိုတဲ့ရည်ရွယ်ချက်လည်းရှိတယ်။အဲ့လိုခံစားစေလိုတဲ့နေရာမှာရန်ကုန်မြို့ကြီးကိုသူတို့ရဲ့စာသင်ခန်းကြီးတစ်ခုကဲ့သို့ကျွန်တော်တို့ကစဉ်းစားစေချင်တယ်။စဉ်းစားပြီးတော့မှရန်ကုန်မြို့ကြီးမှာဖြစ်နေတဲ့အဖြစ်အပျက်တွေရန်ကုန်မြို့မှာရှိတဲ့အခွင့်အရေးတွေကိုသူတို့ကလေ့လာရယူသင်ယူပြီးတော့မှဒီအခွင့်အရေးတွေကနေတဆင့်ဒီပညာရေးအပိုင်းကိုလည်းကျွန်တော်တို့ကနှစ်ခုပေါင်းတာပေါ့ဆိုတော့ရန်ကုန် as a classroom ပေါ့နော်ရန်ကုန်မြို့ကြီးကသူတို့စာသင်ခန်းကဲ့သို့ပြီးတော့ကျွန်တော်တို့ဒီမှာရန်ကုန်ဒီမှာပေးတဲ့ကျွန်တော်တို့ရုံးမှာကျွန်တော်တို့ကျောင်းမှာပေးတဲ့စာသင်ခန်းကလည်းနောက်စာသင်ခန်းတစ်ခုပေါ့ဆိုတော့ဆရာမတွေစီကနေပြီးတော့စာသင်ခန်းအထက်ကနေပြီးတော့ကျွန်တော်သူတို့လေ့လာနိုင်ဖို့အခွင့်အရေးရှိရမှာဖြစ်တယ်လို့ရန်ကုန်မြို့ကြီးသူတို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်ကနေပြီးတော့လည်းပဲလေ့လာသင်ယူခွင့်ကိုကျွန်တော်တို့ကဖန်တီးပေးချင်တာ
တပြေပညာရေးဖောင်ဒေးရှင်းကစာသင်ခန်းတွေမှာအသုံးပြုတဲ့သင်ယူညွှန်းတွေကိုအင်္ဂလိပ်ဘာသာစကားသင်ကြားတဲ့သင်ယူညွှန်းတွေကလွဲလို့သူတို့ဟာသူတို့ရေးသားပြုစုတာဖြစ်တယ်လို့ဆော်မျိုးမင်းသူကပြောပါတယ်။သင်ယူညွှန်းတွေကိုလည်းကျောင်းသားတွေရဲ့လိုအပ်ချက်အပေါ်အခြေခံပြီးရေးဆွဲထားတာဖြစ်ပါတယ်။
အဲ့လိုပြုစုတဲ့အခါမှာကျွန်တော်တို့အခြေခံထားတာနှစ်ခုရှိတယ်။တစ်တစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေ context appropriate ပေါ့နော်မြန်မာနိုင်ငံရဲ့လူမှုအတိုင်းအဝိုင်းရဲ့အခြေအနေနဲ့ဆက်ဟတ်လျော်ညီတဲ့ဟိုစား content သူ့ရဲ့ဘာသာရပ်ဆိုင်ရာအကြောင်းအရာတွေကိုကျွန်တော်တို့ရွေးတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုပို့ပြီးတော့ liberal လွတ်လပ်တဲ့ဆရာနဲ့ကျောင်းသားဆက်ဆံရေးကိုတည်ဆောက်ပေးနိုင်တဲ့ဒီသင်ယူအမျိုးအစားပေါ့ဆိုလိုချင်တာကကျောင်းသားတွေကိုကျွန်တော်တို့မေးခွန်းမေးတတ်အောင်ကျောင်းသားတွေကိုကျွန်တော်တို့ critical thinking အကျိုးကြောင်းစီလျော်မှုရှိအောင်စဉ်းစားတွေးခေါ်တတ်အောင်ပြီးတော့သင်ကြားတဲ့အခါမှာလည်းကျောင်းသားတွေရဲ့လိုအပ်ချက်ကျောင်းသားတွေရဲ့ဆန္ဒပုံမှန်အခြေခံပြီးတော့ student center ပေါ့နော် learner center teaching ပေါ့ဆိုတော့ကျွန်တော်တို့အဲ့ဒီဟာတွေကိုကျွန်တော်တို့အချက်ပေါင်းများစွာကိုကျွန်တော်တို့စဉ်းစားပြီးတော့မှကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ကော့ကိုရွေးပြီးတော့ရေးတယ
်ဒီကျောင်းမှာသင်ကြားပို့ချပေးတဲ့ဆရာမ9ဦးစလုံးဟာလည်းမြန်မာနိုင်ငံသားကြီးပဲမဟုတ်ပါဘူးဆရာမအများစုဟာနိုင်ငံခြားကနေငှားထားတာကြောင့်ចောင်းသားတွေအနေနဲ့အဲ့ဒီနိုင်ငံခြားကဆရာမတွေရဲ့အတွေ့အကြုံတွေကိုပါလေ့လာသင်ကြားခွင့်ရကြတယ်လို့ဆိုပါတယ်။ចောင်းသားတွေအနေနဲ့တပတ်မှ9ရက်အပြည့်စာသင်ကြားရတယ်ဆိုပေမဲ့လည်းပြဋ္ဌာန်းစာအုပ်တွေကြီးပဲအချိန်ပြည့်သင်နေကြရတာတော့မဟုတ်ပါဘူး။သူတို့အတွက်အလင်းအင့်တယ်လို့အထူးဧည့်သည်တော်တွေပြင်ပကပညာရှင်တွေကိုဖိတ်ကြားပြီးဟောပြောပွဲတွေပြုလုပ်ပေးတာလည်းပါဝင်ပါတယ်။မတ်တင်စာလင်းတက်ဟာသူလက်ရှိတက်နေတဲ့အဝေးသင်တက္ကသိုလ်ကိုဒုတိယနှစ်မှာခဏနားထားပြီးတပြေပညာရေးဖောင်ဒေးရှင်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ကန့်ကောခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံကျောင်းမှာတက်နေတဲ့ရန်ကုန်ဒေသခံကျောင်းသူတဦးဖြစ်ပါတယ်။သူကဒီကျောင်းမှာတက်ခွင့်ရတဲ့အတွက်အရင်ကတက်ခဲ့တဲ့အစိုးရပညာရေးစနစ်လို့မဟုတ်ဘဲကျောင်းသားတွေအပေါ်အခြေခံတဲ့ပညာရေးစနစ်ရဲ့အားသာချက်တွေကိုတွေ့ရှိရတယ်လို့ပြောပါတယ
်။တမီးတို့မြန်မာနိုင်ငံ education system အရဆိုလို့ရှိရင် teachers approach ကများရပေါ့နော်ခုနောက်ပိုင်း student approach ပြောပြမယ်လဲ teacher approach ဆိုတော့ဒီမှာကြတော့ခန်းကောင်မှာကြတော့များသောအားဖြင့်ဆရာမရ questioning လုပ်ခိုင်းတယ်တကူဆိုသူတို့ question ပြန်အောက်ကတာပေါ့နော်အဲ့ဒါကတော့ဟို critical thinking လဲပို့ပြီးတော့ကောင်းလာစေရယ်အဲပြီးတော့ဒီ question မေးခြင်းအားဖြင့်ပို့ပြီးတော့ဟိုကိုသိချင်တဲ့ဟာကြီးလဲသိလာရတယ်ဆရာမပြောတာအကုန်လုံးလက်ခံတာမျိုးမဟုတ်ဘဲနဲ့ပေါ့နော် criticallyနဲ့စာတင်ရတဲ့အတွက် student approach နဲ့တင်ရတဲ့အတွက်ပို့ပြီးတော့ကောင်းတယ်လို့ထင်ပါတယ်ဟု
တ်ဒါကြောင့်လဲနိုင်ငံရေးကိုငကိုကလေးကစိတ်ဝင်စားခဲ့တဲ့သူမအနေနဲ့မူလကရည်မှန်းထားတဲ့လမ်းကြောင်းကနေပို့ပြီးထိရောက်အကျိုးရှိမယ်လို့ထင်တဲ့ဘက်ကိုပြောင်းလဲတင်ယူဖို့ဆုံးဖြတ်လိုက်တယ်လို့အမတ်တင်စာလင်းထက်ကပြောပါတယ
်ဒီကန်းကောမတက်ခင်တော့ရည်ရွယ်ချက်နဲ့အခုကန်းကောတက်နေစင်မှရည်ရွယ်ချက်ကပြောင်းလဲသွားရဲ့ရှင်ပထမဆုံးစချင်းကတမီးကနိုင်ငံရေးစိတ်ဝင်စားရဲ့နိုင်ငံရေးစိတ်ဝင်စားတော့ဒီနိုင်ငံရေးစိတ်ဝင်စားရဲ့အပြင်မှာကိုယ့်ရဲ့ community မှာလည်းဒီ children နေနဲ့ပတ်သက်ပြီးတော့ children development လုပ်နေရပေါ့နော်ဒီပြုတ်ခင်းတို့ဘာလို့မှလုပ်နေရဆိုတော့အစ community development ဘိုင်းနဲ့တမီးကစိတ်ဝင်စားလို့ဆိုပြီးတော့လာတက်တာဒီရောက်တော့မှကိုယ့်ရဲ့ရည်မှန်းချက်ကဘာဖြစ်ရလဲဆိုတော့လို့ပြောရမလဲဒီ policy ဘိုင်းကိုပေါ့နော်ပို့ပြီးတော့လေ့လာခြင်းနဲ့ပြီးတော့ဒီgovernment နဲ့government နဲ့ဒီပြည်သူလူထုကြားမှာ engage လုပ်ပေးရဲပေါ့เนาะလူတယောက်ပေါ့ဟောဖြစ်ချင်တယ် policy ဘိုင်းထောက်ပံ့ပေးရဲလူပေါ့ဟော
ဆိုတော့ community ဆိုတော့အောက်ခြေလောက်တာနေပြီးတော့အခုတစင်တက်သွားတော့ policy maker
ဟော
အစ်ကိုရောက်သွားတ
ာ policy maker အစ်ညင်းညင်းတွေးလိုက်တယ်ဟော
ဒီเจ้าမှာတနစ်တက်ပြီးရင်တော့သူမအနေနဲ့ community leadership and social studies ခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံ diploma ရရှိမှာဖြစ်ပါတယ်တဝယ်မျိုးကကြောင်းလာတက်နေတဲ့ဝေယံထွန်းကလည်းအစိုးရကြောင်းမှတက်ခဲ့ရတဲ့ပညာရေးစနစ်နဲ့လက်ရှိတပည့်ပညာရေးဖောင်ဒေးရှင်းမှာတက်နေရတဲ့စနစ်ကွာခြားချက်တွေကိုအခုလိုနှိုင်းယှဉ်ပြပါတယ
်ကျွန်တော်ဒီ10နှစ်အထိကကျတော့ကြောင်းမှာကတော့ပုံမှန်ပဲပေါ့နော်ဒီဆက်မပေးတဲ့ဟာကိုကြက်မယ်ပြီးတော့ဟိုကောင်းကောင်းဖြေနိုင်လို့ရှိရင်အမှန်ကောင်းရမှာပေါ့နော်ဆိုတော့တက်ကတူမှာလည်းထုံနီ၎င်းပဲပေါ့နော်ဟိုအဝေးတင်ဆိုတော့ဟိုကျွန်တော်တို့ကဟိုဆက်မတွေတင်တာလောက်ပဲပေါ့အကုန်တော့မဟုတ်ဘူးတင်တဲ့လောက်ကိုပဲကြက်မယ်ကြက်ပြီးတော့ဖြေမယ်ပေါ့နော်အဲ့လောက်ပဲဆိုဒီရောက်တဲ့အခါမှာကျတော့ဒီမိကုံးပုံစံတို့ဒီဖြေတဲ့ပုံစံတို့ကလုံးဝကွာသွားတယ်။တင်တဲ့ပုံစံကအဆပေါ့နော်။ဆိုဒီမှာကကျတော့ကိုယ့်အကူဒီဆရာကခေါင်းစဉ်တစ်ခုပေးတယ်ပြီးတော့ဒီအဲ့ကိုလုပ်ရမယ့် assignment မှာစီသေးစီတိုက်တဲ့ criteria တွေပေးလိုက်တယ်ဆိုလို့ရှိရင်ကိုယ့်အကူ research လုပ်ရတယ်ပြီးတော့အဲ့ထဲမှာကိုထင်တဲ့ကိုအမြင်နဲ့ပြီးတော့ကိုယ့်ရဲ့အဆိုကိုယ့်အကူခိုင်မာကိုတိဆောက်ပြီးတော့ဖြေရတာပေါ့နော်။ဆိုတော့ဒီမှာကကျတော့လွတ်လပ်တယ်ပြီးတော့ပို့ပြီးတော့လည်းလေ့လာမှုကိုအကြောင်းသားကိုယ်တိုင် self study ကိုပို့ပြီးတော့တွန်းအားပေးတာပေါ့နော်။ပို့ပြီးတော့ကြည်ကြည်ပြတ်ပြတ်လေ့လာဖြစ်တယ်ပို့ပြီးတော့ကြည်ကြည်ပြတ်ပြတ်ဆွေးနွေးလို့လည်းရတယ်ဆရာဆံမနေနဲ့ဟို state ကျောင်းမှာကျတော့ဒီလိုဆွေးနွေးလို့ရှိရင်အချိန်လည်းမလောက်ဘူးပြီးတော့ဆံမကိုလည်းဒီ တမျိုးဖြစ်စီလို့ဖြစ်တာပေါ့နော်ဒီမှာကျတော့ဆရာနဲ့လောလောလံသဘောမတူရင်မတူဘူးအဆရှိတည်ဖြစ်ပေါ့နော်ကျွန်တော်တို့ကစိတ်ကြိုက်လောလောလံဆွေးနွေးလို့ရတယ်ပို့ပြီးတော့လေ့လာမှုတွန်းအားဖြစ်စီတယ်ပေါ့နော် set step
ပညာရေးကိုတံပိုးထားပြီးသားသမီးတွေပညာဓာတ်ဖြစ်လာပြီးသူတို့ရဲ့အနာဂတ်ဘဝအဆင်ပြေရေးအတွက်အိမ်ချမ်းမြေပါပေါင်နံရောင်းချတင် जा ပေးကြတဲ့မိဘတွေရှိသလိုအစိုးရကြောင်းတက်တဲ့ចောင်းသားမိဘတွေဟာလည်းကလေးတွေရဲ့ចောင်းစီကျူရှင်ကိစ္စတွေနဲ့ပဲတစ်နှစ်ပတ်လုံးအချင်းကုန်နေကြတဲ့သူတွေလည်းအများအပြားရှိပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအခုအချိန်မှာစတင်ပြောင်းလဲမယ်ဆိုရင်တောင်အားလုံးအသားကျဖို့အတွက်အနည်းဆုံး10ဆနစ်တခုလောက်အချိန်ယူရလိမ့်မယ်လို့ယူဆကြောင်းပုဂ္ဂလိကစာတင်ကြောင်းမှာစနစ်ကြော်ကြားစပြခဲ့ပြီးလက်ရှိခန်းကိုယ်ခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံရဲ့ចောင်းအုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်စုစုနယ်ကတုံ့တက်ပါတယ်
။ကျမကတော့အနည်းဆုံး10နှစ်လောက်တော့ဖြတ်တန်းရမယ်ထင်ပါတယ်။ဟုတ်ဘာလို့ဆိုတော့၅နှစ်အတွင်းမှာ project တစ်ခုပြီးအောင်လုပ်မယ်။ဥပမာ2020မှာ government policy ချမယ်။၅နှစ် project ပေါ့2025မှာဒီ project ဆမယ်ဆိုတော့၅နှစ်အတွင်းမှာဆောင်ရွက်ဖို့အတွက်လိုအပ်တဲ့ human resource ပေါ့ပညာရှင်တွေ။ဟုတ်။နောက်တခြားဒီ expertise တခြား international expertise ဖိတ်မယ်ပေါ့။အဲ့ဒါဆိုရင်လည်းနောက်ပြီးတော့ကျမတို့ research တွေလုပ်အောင်မယ်။လက်ရှိရှိနေတဲ့ပညာရေးစနစ်မှာဘယ်ဟာတွေကပို့ပြီးတော့ပံ့ပိုးနိုင်မယ်။နောက်ပြီးတဲ့အခါကျတော့အဲ့စနစ်ပြောင်းတဲ့ဟာကိုနောက်ကနေလိုက်ရမယ်လက်ရှိ government teachers တွေပေါ့အဲ့ဒီဆီယာမတွေကဟိုတန်းပေါင်းများစွာရှိတဲ့ဆီယာမတွေပေါ့အဲ့ဒီဆီယာမတွေကို train ရအောင်မယ်ဆိုတော့အဲ့ဒီဆီယာမတွေရဲ့ skills တွေတက်လာဖို့အတွက်ဆိုရင်ကျွန်တော်ထင်တာကတော့၅နှစ်အတွင်းမှာဆောင်ရွက်ဖို့ဆိုတာတော့မလွယ်ဘူးပေါ့နော်အဲ့တော့ကျွန်မအနေနဲ့ကတော့အနည်းဆုံးတော့10နှစ်လောက်ထိတော့ကြာမယ်လို့တော့မျှော်လင့်ပါတယ်ဟုတ
်မြန်မာနိုင်ငံပညာရေးစနစ်ရဲ့အားနည်းချက်ကြောင့်နိုင်ငံခြားကလာပြီးအမည်မျိုးစုံနဲ့ဖွင့်နေကြတဲ့အခကျင်းငွေအလွန်များပြတဲ့အဲ့ဒီပုဂ္ဂလိကစာသင်ကျောင်းတွေမှာတက်ခွင့်ရရေးအတွက်ကျောင်းသားမိဘတွေဟာအပြိုင်ဆိုင်ဝင်ငွေရှောက်ကြတာသူတို့လိုချင်တဲ့ကျောင်းတွေမှာတက်ခွင့်မရလို့စိတ်ပြည့်ညှဉ်းညူကြတာစတဲ့အတန်တွေကိုလည်းအမဲလိုလိုကြားနေကြရတာပါအနေဒီအစိုးရတက်လာပြီးမကြခင်မှာပဲပညာရေးစနစ်ကိုပြုပြင်ဖို့စူးစမ်းခဲ့ပေမဲ့အခုချိန်ထိအောင်မြင်မှုမရသေးတဲ့အပြင်အဲ့ဒီပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေလည်းဖမ်းဆီးထောင်ချခံခဲ့ကြရပါတယ်တဖက်မှာအစိုးရရဲ့မူဝါဒပိုင်းဆိုင်ရာဥဆောင်မှုအားနည်းနေသလိုပညာရှင်တွေဘက်ကလည်းပညာရေးစနစ်ကိုဘလို့ပုံစံနဲ့သွားတင်နေနိုင်ငံတကာအဆင့်မီအောင်ဘလို့ပြုပြင်ပြောင်းလဲမယ်ဆိုတော့တူညီတဲ့သဘောထားထွက်လာတာမတွေ့ရသေးပါဘူးတချို့အကြံပြုချက်တွေဟာလည်းအတိအမှတ်ပြုခြင်းမခံကြရပါဘူးမြန်မာနိုင်ငံရဲ့ပညာရေးစနစ်နိုင်ငံတကာအဆင့်မီအောင်ဘလို့ပုံဖော်မလဲဆိုတော့အစိုးရနဲ့ပညာရှင်တွေဘက်ကတိကျတဲ့သဘောတူညီချက်ထွက်မလာခင်ကြာကာလမှာနှစ်နာနေကြရတာကတော့အနာဂတ်မှာတန်းပြီကိုဥဆောင်မဲ့ကျောင်းသားလူငယ်တွေဖြစ်ပြီးဒီအပေါ်မှာအမြတ်ထွက်နေတာကတော့ပညာရေးစနစ်ရဲ့အားနည်းချက်ကိုအခွင့်ကောင်းယူနေကြတဲ့ပုဂ္ဂလိကစာသင်ကျောင်းတွေပဲဖြစ်ပါတယ်ခင်ဗျာ
မြမရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ
ရောရှိမှာခင်ဗျာမြမပြည်သူလူထုရဲ့တခဲနဲ့ထောက်ခံမှုနဲ့အနံ့ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တန်းအခု2နှစ်ပြည့်သွားပြီဖြစ်ပါတယ်။အဲ့တော့ဒီ2နှစ်ပြည့်သွားတဲ့ကာလအတွင်းမှာ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလမှာသူတို့ဂတိကူးဝေးပြုခဲ့တဲ့အတိုင်းဘလောက်များဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။လူထုရဲ့မျှော်လင့်ချက်လူထုရဲ့လူလားချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ပြီလဲ။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။ဒီအကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမမဖို့ကိုရဲ့မြင်ကိုရဲ့ယူဆကိုရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822995ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန့်ပြီးမြန်မြန်ကြမှာတော်ရှင်တွေကိုကြိုးစားပါရစေခင
်ဗျာ။နာမင်းအင်္ဂါညဒိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တင်းငွေညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာထွက်လာထူးခြားဆန်းများသတင်းတွေကိုလည်းတင်ဆက်အောင်ပါပါအခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုအရင်နားဆင်ကြည့်အောင်ပါဒီတစ်ပတ်မှာတော့တက်မရော်ရက်တီချက်ဘယ်လိုမျိုးလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မိုင်းအင်ဂျင်နိုင်ကကူညီတင်ဆက်တာဖြစ်ပါတယ
်ပြီးခဲ့တဲ့မတ်လ29ရက်နေ့ဟာတက်မရော်နေ့ပါအရင်ကဖက်စစ်တွေကိုတော်လှန်တိုက်ခိုက်ခဲ့တာကိုအမှတ်သားပြုပြီးဖက်စစ်တော်လှန်ရေးနေ့နောက်ပိုင်းတော်လှန်ရေးနေ့အဲ့ဒီနောက်တမ်ဘရော်နေ့အဖြစ်ပြောင်းလဲသတ်မှတ်ခေါ်ခဲ့ပါတယ်။အာနာယ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါ်ဝေါ်အထိမ့်မှအခမ်းအနားကျင်းပနေစေဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီလိုနေ့မျိုးရောက်လာရင်တမ်ဘရော်ကစီရေးပြအခမ်းအနားလုပ်ပြီးတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ကမိခွန်းပြောပါတယ်။အခုနှစ်တမ်ဘရော်နေ့မှာလည်းတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်မိခွန်းပြောပါတယ်။ဒီမိခွန်းဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့နှစ်နှစ်တာကာလတမရော်ခေါင်းဆောင်တွေရဲ့သဘောထားယက်တီချက်ကိုထင်ဟပ်ဖော်ပြတဲ့မိခွန်းလို့လည်းပြောနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းစဲကာလတမရော်ရဲ့သဘောထားယက်တီချက်ဘာတွေပြောင်းလဲလာသလဲ။ဒါမှမဟုတ်အရင်တိုင်းမပြောင်းမလဲရှိဆဲပဲလားဆိုတာကုတပတ်လေးလာတင်ပြသွားပါမယ်
။အရင်စစ်ခေါင်းဆောင်တွေနီးတူဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းမိခွန်းကိုရှေ့ရှေ့လျားလျားပြောပါတယ်။ထုံးစံအတိုင်း1886ခုနှစ်မြမလွတ်လပ်ရေးနဲ့အချုပ်အခြာအာဏာဆုံးရှုံးခဲ့ချိန်ကစဒီကနေ့မျက်မှောက်အချိန်ထိနိုင်ငံသမိုင်းအကျဉ်းနဲ့တက်မတော်သမိုင်းအကျဉ်းကိုပြောပါရယ်သူပြောခဲ့တာကိုအကျဉ်းချုပ်ပြန်ပြောရရင်1886ခုနှစ်မှာအချုပ်အခြာအာဏာဆုံးရှုံးပြီးသူ့ကျွံဘဝရောက်ရတယ်နောက်ပိုင်းမြမမျိုးချစ်တွေဟာလွတ်လပ်ရေးရဖို့ကြိုးပမ်းကြတယ်အဲ့ဒီကာလမြမတွေအတွက်တက်မတော်တရက်ဆိုတာရှိဖို့လိုအပ်တာကြောင့်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့မျိုးချစ်တွေဟာဂျပန်အကူအညီနဲ့စစ်တင်တန်းတွေတက်တက်မတော်တရက်ထူထောင်ကြတယ်နောက်ပိုင်းနေချက်ကိုတော်လှန်အောင်မြင်ပြီးလွတ်လပ်ရေးရခဲ့တယ်လို့ပြောပါတယ်လွတ်လပ်ရေးရပြီးနောက်ပိုင်းနေချဲ့တွေကသွေးခွဲအုပ်ချုပ်ခဲ့လို့ကျင်းမြောင်းတဲ့လူမျိုးရေးအမြင်ကင်ဆွဲကြလို့ပြည်ရင်းလက်နက်ကိုင်ပဋိပက္ခဖြစ်လာပြီးအဲ့ဒါကိုဗိုလ်ချုပ်ကြီးနေဝင်းကနှိမ်နင်းခဲ့ရတဲ့အကြောင်း1948ခုနှစ်ကစတိုင်းပြည်ကိုအုပ်ချုပ်လာတဲ့ပါလီမန်ဒီမိုကရေစီအစိုးရကလည်းဒီမိုကရေစီကျင့်သုံးမှုအတွေ့အကြုံနဲ့အလေးအကျင့်မပြည့်ဝတာကြောင့်တိုင်းပြည်မတည်မငြိမ်ဖြစ်နေလို့တက်မတော်ကအိမ်ဆောက်အစိုးရအဖြစ်တာဝန်ယူပေးရတဲ့အကြောင်း1960မှာရွေးကောက်ပွဲအနိုင်ရတက်လာတဲ့ပြည်ထောင်စုအစိုးရကလည်းတိုင်းပြည်ကိုကောင်းကောင်းမအုပ်ချုပ်နိုင်တစ်ဖက်မှာလည်းဖက်ဒရယ်မူနဲ့ခွဲထွက်ရေးပြဿနာပေါ်ပေါက်လာတာကြောင့်တက်မတော်ကတော်လှန်ရေးကောင်စီဖွဲ့ပြီးနိုင်ငံတော်အာဏာကိုရယူခဲ့ရတယ်လို့ဆိုပါတယ်အလားတူ1988ခုနှစ်ရောက်တော့နိုင်ငံအတွင်းမှာစူပူမှုအရေးအခင်းတွေဖြစ်ပြီးပြည်ပပယောဂတွေပါလာလို့တက်မတော်ကအခြေအနေကိုဝင်ထိန်ခဲ့ရကြောင်းနောက်ပိုင်းဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်အောင်ဆောင်ရွက်ပေးခဲ့ပြီး2010ပြည့်နှစ်မှာရွေးကောက်ပွဲလို့2011ခုနှစ်မှာအနိုင်ရအစိုးရကိုအာဏာလွှဲပေးခဲ့တာအခုဆိုဒုတိယအစိုးရတပ်တန်းကိုရောက်နေပြီလို့ပြောခဲ့ပါတယ်
။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အဲ့ဒီပြောဆိုချက်ကိုကြည့်ရင်တိုင်းပြည်မှာဆက်အနာရှင်စနစ်ပေါ်ပေါက်လာတာအဲ့ဒီဆက်အနာရှင်တွေကတပ်မတော်ကိုအုံချပြီးတိုင်းပြည်ကိုဖိနှိပ်အုပ်ချုပ်ခဲ့ကြတာဆက်အနာရှင်စနစ်ကြောင့်ပဲတိုင်းပြည်ရဲ့စီးပွားရေးပညာရေးအစအစအရာရာချွတ်ချုံကြပြီးအိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တောင်အောက်တန်းနောက်တန်းကျခဲ့တာရုပ်စွာအဆုံးဆရာနာရှင်တွေကြောင့်တမ်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်တိုင်းပြည်ကိုကာကွယ်နိုင်တဲ့စွမ်းရည်ကျဆင်းခဲ့ရတာတွေကိုသင်ခန်းစာယူပြီးအရေးမြက်လေးလောက်တောင်ထည့်သွင်းပြောသွားတာမကြားကြရပါဘူးမိခွန်းတနေရာမှာတော့တိုင်းပြည်နောက်ကျကြံရတဲ့ကိစ္စပြည်တွင်းလက်နက်ကိုင်ပြည်ပခါကြောင့်ဆိုပြီးတော့ထည့်ပြောသွားတာကိုတော့ကြားကြရပါတယ်အဲ့ဒါနဲ့ခြားနာစွာပဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ကအရင်ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်းဗိုလ်ချုပ်မူကြီးသန်းရွှေတို့လှုပ်သမျှတမ်မတော်ရဲ့ခေါင်းစဉ်အောက်မှာအားလုံးကောင်းတယ်တိုင်းပြည်အတွက်လှုပ်တင်လှုပ်ထိုက်လို့လှုပ်ခဲရတာကြီးဖြစ်တယ်ဆိုတာမျိုးပဲပြောဆိုတာကြားခဲ့ကြရပါတယ်
။ဒီပြောဆိုချက်တွေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့ဒီကနေ့သမိုင်းအမြင်လို့ပြောရင်လည်းရပါတယ်။ အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာလက်ရှိသူတို့ရည်တည်ချက်ကိုထည့်ပြောခဲ့ပါတယ်။အဲ့ဒါကတော့တက်မရော်ဟာနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့အမျိုးသားနိုင်ငံရေးတာဝန်တွေကိုထမ်းဆောင်မယ်ဆိုတာပါ။ဒါဟာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့လျော်ညီတဲ့ professional တက်မရော်ဆိုတာမျိုးနဲ့မတူကွဲပြားခြားနားတဲ့ပုံစံပါ။တနီယာမှာတော့တက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုတော့အရင်စစ်အာဏာရှင်ခေတ်ကအယူအဆကိုပြောဆိုထားပြန်ပါသေးတယ်။တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ပါမှတိုင်းသူပြည်သားတွေပညာရေးမြင့်မားပါမှပြည်သူတွေနဲ့ဖွဲ့စည်းထားတဲ့တက်မတော်တိုင်းပြည်ဗန္ဓာငွေဘတ်ဂျက်နဲ့တည်ဆောက်ရတဲ့တက်မတော်ဟာအစ်စ်မြင့်အင်အားတောင့်တင်းမှဖြစ်ပါတယ်။ဒါဟာရိုးရှင်းတဲ့အယူအဆပါ။အရင်စစ်အာဏာရှင်တွေခေတ်တုန်းကတော့တက်မတော်သာအမိတက်မတော်သာအဖတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုတဲ့ဆောင်ပုတ်တွေကင်ဆွဲခိုင်းဆိုင်ပုတ်တွေစိုက်ထူခိုင်းပြီးပြည်သူနဲ့တက်မတော်အထင်မြင်လွဲမအောင်လုပ်ခဲ့ကြတာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောတဲ့နောက်တစ်ချက်ကလွတ်လပ်စွာပြောဆိုရေးသားခွင့်ဆိုင်ရာကိစ္စပါဒီမိုကရေစီစနစ်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ရှိတယ်ဆိုပေမဲ့စီးငင်းစီးကဲ့နဲ့အညီပြောဆိုရေးသားဖို့လိုပြီးတာဝန်ယူမှုတာဝန်ခံမှုရှိရမယ်လို့ဆိုထားပါတယ်တစ်ဆက်တည်းတက်မတော်ပြုခွဲအောင်ဂုံတိတ်ခါကြဆင်းအောင်အခြေအမြစ်မရှိတဲ့ပြောဆိုရေးသားမှုတွေရှိနေတယ်လို့ဆိုထားပြီးဒါတွေကိုတတိတရားအတိတရားနဲ့ရှင်ပြီးတုံ့ပြန်သွားမယ်လို့ဆိုပါတယ်ဒီအချက်နဲ့ပတ်သက်လို့ဖြတ်တန်းခဲ့တဲ့နှစ်နှစ်တာကာလတက်မတော်နဲ့ပတ်သက်ပြီးရေးသားဓာရီကိုတက်မတော်ဘက်ကဥပဒေကြောင်းအရာဆိုပြီးအရေးယူတာရှိခဲ့ဘူးသလိုလက်ရှိမှာလည်းသတင်းမီဒီယာသမားအများစုတက်မတော်နဲ့ပတ်သက်ပြီးဝေဖန်ရေးသားဖို့အတော်လေးသတိထားနေကြတာပကတိအခြေအနေပါ။
အားလုံးကိုခြုံငုံသုံးသပ်ရရင်အရင်သမရဦးသိန်းစင်အစိုးရလက်ထက်2017နဲ့2016ကြားကာလမှာဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ခေါင်းဆောင်တဲ့မြန်မာတက်မတော်ဟာအရင်ဆရာနာရှင်ခေတ်တုန်းကနဲ့မတူအောင်တက်မတော်ကိုကောင်းတဲ့ဘက်ရောက်အောင်ပြုပြင်ပြောင်းလဲရေးတွေအများကြီးလုပ်ခဲ့တာတွေ့နိုင်ပါတယ်။အခြားတစ်ဖက်မှာလည်းလက်နက်ကင်တိုင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်အောင်တမရဦးသိန်းစင်အစိုးရဦးဆောင်မှုအောက်မှာတက်တက်ကြွကြွပါဝင်ခဲ့တာကလည်းသမိုင်းမှတ်တမ်းပါပဲ။ပွင့်လင်းလွတ်လပ်စွာပြုလာတဲ့မီဒီယာတွေရဲ့ရေးသားမှုတွေကိုလည်းအစိုးရအဖွဲ့အစည်းတူသီးခံခဲ့ပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်မှာတော့အဲ့လိုအခြေအနေမျိုးမတွေ့ရသလိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီတဲ့တမတော်ပုံတရမျိုးဖြစ်အောင်ရည်မှန်းချက်ထားနိုင်ငံရေးရနေဆုတ်ခွာဖို့စနစ်တကျပြုပြင်ပြောင်းလဲနေတဲ့အရေးရောမျိုးလည်းမတွေ့ရသေးပါကြောင်းတင်ပြလိုက်ရပါတယ
်ရင်းသာစရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနှားဆင်နေပါပြီ
ပါပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပြေပို့တဲ့မြန်မာသချင်းတွေတပုတ်ကိုမြတ်တာအတေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တို့လေးတွေရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးခြင်းပါတယ်။မီဒီယာကိုနှစ်သက်တယ်လို့စာချောင်းတို့လေးရေးလာတဲ့သောရရှင်ကိုထေးကတော့VOE ကိုနားထောင်လာတာဒါအနှစ်20ကြာပါပြီတဲ့ဟုတ်ကဲ့အဲ့လိုမျိုးနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးပါကိုထေးကြီးနောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Vanley ရဲ့နှင်းကတော့အဖွဲ့သူအဖွဲ့သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်သူကမင်္ဂလာပါဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပို့ပြီးတော့ကြိုက်ပါတယ်အထူးကျေးဇူးတင်ပါတယ်လို့လည်းရေးလာပါတယ်ဟုတ်ကဲ့မင်္ဂလာပါလို့ပြန်ပြီးတော့နှုတ်ဆက်ချင်ပါတယ်နော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲသမရတအူရွေးချယ်ခန့်အပ်ခဲ့တာနဲ့ပတ်သက်ပြီးတော့ကျမတို့ VOE ကသတင်းတွေလည်းထုတ်လွှင့်ပေးခဲ့သလိုစနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာလည်းသမရအစ်စ်ပေါ်မှာပြည်သူတွေရဲ့ထင်မြင်ယူဆချက်တွေမျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကဲအခဲတွေ VOE ပရိသတ်တွေနဲ့လည်းဆွေးနွေးပေးခဲ့ပါတယ်နော်။သောရရှင်တွေကအဲ့လိုမျိုးဓာတ်ရိုက်လေလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးကြသလိုကျမတို့ VOE စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးလာကြတာတွေလည်းရှိပါတယ်။VOE Facebook အစာမျက်နှာမှာသမရသည်နဲ့ပတ်သက်လို့မှတ်ချက်လေးတွေရေးလာတဲ့ထက်မှာတော့လူထက်ကလူဆိုတဲ့သောရရှင်ကကိုယ်နိုင်ငံကိုယ်လူမျိုးတွေရှေ့ဆောင်လမ်းပြပေးနိုင်မယ်စံပြပုဂ္ဂိုလ်တယောက်ဖြစ်လာအောင်လို့လှုပ်ပေးစေချင်ပါတယ်တဲ့နိုင်ငံသားတယောက်အနေနဲ့တောင်းဆိုတာပါသမရကြီးဦးဝင်းမြင့်ခင်ဗျာလို့ရေးလာပါတယ်နေဝင်းထွန်းဆိုတဲ့သောရရှင်ကတော့အလွန်မင်္ဂလာရှိတဲ့ရင်းမြစ်အချင်းက ကောင်းဖြစ်ပါတယ်။မြင်ရတာလည်းစိတ်ချမ်းသာစရာကောင်းတဲ့နိုင်ငံကောင်းဆောင်နှစ်ဦးပဲဖြစ်ပါတယ်ဆိုပြီးတော့ရေးလာခဲ့ပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတာမှာတော့ American ပဲပြုတ်တယ်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ပတ်သုံးပတ်လောက်တုန်းကကျွန်တော် VOE ကနေပြီးတော့ထုတ်လွှင့်ပေးသွားတဲ့ဒီတွေ့ဆုံမေးမြန်းခန်းတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်နေတော်တော်လေးစာရရေးလာကြတာတွေ့ရပါတယ်။ American ပြည်အောင်စု California မှာနေထိုင်တဲ့မြန်မာနိုင်ငံဘွားဦးမမောင်သိန်းကမြန်မာနိုင်ငံမှာလူအများနှစ်ချိုက်ပြီးတော့စားသုံးကြတဲ့ဒီရိုးရအစားအစာဖြစ်တဲ့ပဲပြုတ်ကိုအမေရိကန်ပြည်သူတလွားမှနေထိုင်တဲ့မြန်မာတွေကိုဖြန့်ဖြူးရောင်းချပေးတဲ့အကြောင်းဒီ VOE ကနေပြီးတော့တွေ့ဆုံမေးမြန်းခန်းတင်ဆက်ပေးခဲ့ပါရနော်ဒီအစီအစဉ်ကိုနားထောင်ပြီးတော့သောရရှင်ဒီနီကတော့အမေရိကန်မှာမြန်မာအစားအစာပဲပြုတ်အကြောင်းသိရလို့တခြားအစားအစာလေးတွေအကြောင်းလည်းပြောပြပေးပါတယ်ဟုတ်ကဲ့ပါမန်ဒီနီရေကျမတို့ဒီအမေရိကန်ပြည်အောင်စုမှာတော့မြမအိနေချင်းအာရှအကုံစုံဆိုင်ကြီးတွေလည်းပေါ်တာမလို့ကျမတို့မြမနိုင်ငံကအစားအသောက်တော်တော်များတော့ကိုယ့်ဘာကိုလှုပ်ပြီးတော့စားလို့ရပါတယ်နော်မြမနိုင်ငံလိုအပြင်ထွက်ပြီးတော့အသင့်ဝယ်စားလို့မရပါနဲ့လေမြမတွေနေထိုင်တာများတဲ့ရက်ွက်အတိုင်းဝိုင်းတွေမှာနှီးစက်ရလူတွေကနေပြီးတော့အိမ်မှာမုတ်လှုပ်ပြီးတော့ဥပမာမုတ်ဖတ်ထုတ်လှုပ်ရောင်းချတာပဲပြုတ်ပြုတ်ပြီးတော့ရောင်းချတာမျိုးတွေအတုတ်တုတ်ပြီးတော့ရောင်းချတာမျိုးတွေလည်းရှိပါတယ်ကိုယ့်ဘာကိုချက်ပြုတ်တက်တယ်ဆိုရင်လည်းဒီအာရှကုံစုံဆိုင်ကြီးတွေကနေပြီးတော့ဒီဟင်းချက်စရာဒဇာပလာတွေဝယ်ပြီးတော့အိမ်မှာချက်ပြုတ်စားတောက်လို့ရတာမလို့လဲတိတ်ပြီးတော့ခက်ခဲခက်ခဲမရှိလာပါဘူးအခုလိုမျိုးအသင့်ပြုတ်ပြီးသားပဲပြုတ်ကိုလည်းဒီဝယ်စားလို့ရတာမျိုးတွေကမြန်မာပြည်ပေါ်တဲ့ရက်ွက်တွေမှာရနိုင်ပါတယ်အခုတွေးဆုံမေးမြန်းခန်းတင်ဆက်ပေးသွားတဲ့ဥမမောင်သိန်းကတော့နှီးစက်ရရရအတိုင်းဝိုင်းနေမှာကပဲနဲ့ဝေးဝေးလန်လန်မှာနေထိုင်ကြတဲ့မြန်မာပြည်ပါလိုချင်တဲ့အခါမှာရယူလို့ရအောင်လို့ဒီလေမြန်တဲ့တဆင့်ပဲပြုတ်ကိုတင်ဖို့ပြီးတော့ရောင်းချပေးနေတာဖြစ်ပါတယ်နော်မြန်မာအစားအစာတွေအကြောင်းမြန်မာနိုင်ငံကအစားအစာတွေရောင်းချပေးတဲ့ရေးပွဲလေးတွေအကြောင်းလည်းအလင်းအသင်အသင်တို့ကျမတို့ VOE ကမြန်မာပိုင်းကနေပြီးတော့အစီအစဉ်တွေတင်ဆက်ပေးနေပါတယ်။အရှုံးနဲ့လူဆိုတဲ့သောရရှင်ကတော့ဒီအစီအစဉ်ကိုနားဆင်ပြီးတော့အစီအစဉ်တင်ဆက်ပေးတာအထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဦးဝင်းမြင့်ဆိုတဲ့သောရရှင် Facebook မှာတော်တော်လေးရေးလာတာမှာတော့မြန်မာပဲပြောကဘာလွှမ်းရမည်ပြို့တဲ့။သောရရှင်တူကလည်းကောင်းလိုက်တာနော်လို့ရေးလာပါတယ်။သူကဒီဥမမောင်သိန်းကပဲပြုတ်တွေပြုတ်ပြီးတော့ဒီလေမြန်နဲ့တင်ပို့ပြီးတော့ရောင်းချတယ်ဆိုတော့အကြံဉာဏ်ကိုပြောတာပါတီထွင်ကျန်းစနီလန်းရပါပဲတဲ့ဒီသောရရှင်ရေးလာတာပါမြန်မာနိုင်ငံကရိုးရာအစားအစာဖြစ်တဲ့ပဲပြုတ်ကိုဒီအမေရိကန်ပြည်အောင်စုမှလည်းအားလုံးကစားကြတယ်ဆိုလို့ဒီစီစဉ်ကိုကြည့်ရှုနားထောင်ကြတဲ့သောရရှင်တွေသဘောကျကြပုံရပါတယ်เนาะတကယ်တမ်းကျတော့အဝေးရောက်နေတဲ့မြန်မာတွေလည်းဒီမြန်မာနိုင်ငံကအစားအသောက်တွေကိုမရရအောင်ကြံဖန်ပြီးတော့ချက်ပြုတ်စားတောက်နေကြတာကျွန်မမျက်မြင်ကူးတွေ့ပဲဖြစ်ပါတယ်အင်တာနက်ပေါ်မှာကွန်ပျူတာမြန်မာစာရိုက်တာအခက်အခဲဖြစ်ရလို့အကူအညီပေးပါဆိုပြီးတော့အကူအညီတောင်းစာရေးလာတဲ့သောရရှင်ကတော့ဒေါက်တာဆိုင်းတီဟာဖြစ်ပါတယ်။သူကပတ်စင်စကလုံးကိုဇော်ဂျီနဲ့ရေးလို့မရပါဘူးဆိုပြီးတော့အခုလိုအကူအညီတောင်းလာပါတယ်ရှင်
။နေ့စဉ်အီးမေးလ်သတင်းလွှာအတွက်အမှတ်ပုံတွေလက်ခံပေးတာကြောင့်ကျေးဇူးတင်ပါတယ်ခင်ဗျာ။ဒီခုလောက်မေးချင်ပါတယ်ကျေးဇူးပြုပြီးကူညီပါ။ Microsoft 2016ပါဇော်ဂျီဖောင့်နဲ့ရေးတာမှာပတ်စင်ဥပမာဒုက္ခသစ္စာတမရစတဲ့စကလုံးတွေကိုမရေးနိုင်ပဲဖြစ်နေပါတယ်။အခုမှတော့မြန်မာ text နဲ့ရေးနေရပါတယ်။ဒါပေမဲ့တခါတလေဇော်ဂျီနဲ့ရေးဖို့အထူးလိုတာကြောင့်မရေးနိုင်ပဲဖြစ်နေပါလို့မမေ့မျော့ပဲ backlog ကိုဘယ်လိုနှက်ရမယ်ဆိုတာသိရင်လမ်းပြပေးဖို့မြစ်တာရက်ခံပါတယ်။ကျွန်တော်မိတ်ဆွေဘာသာပြန်ဆရာတွေကလည်း Microsoft 2016ပါဇော်ဂျီ1ရှိပတ်စင်ကိုဘယ်လိုလုပ်ရမယ်ဆိုတာကိုမသိလို့ဇော်ဂျီ1 font ပတ်စင်ကိုအပြေရှာပေးဖို့မြစ်တာရက်ခံပါတယ်။Microsoft 2013 Zoji 1 ပတ်စင်ကိုလုတ်တက်ပါတယ်။တိပါကကျေးဇူးပြုပြီးတော့စာပြန်ပေးပါခင်ဗျာ။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါဒေါက်တာဆိုင်းတီဟာကိုဖြည့်ကြားပေးမယ်ဆိုရင်တော့အသင့်တော်ဆုံးကကျမတို့ရုံမှာကွန်ပျူတာကျွမ်းကျင်တဲ့သူတွေကတယောက်ဖြစ်တဲ့ကိုငင်းချမ်းကိုအခုညတောင်းရပါတယ်။ကိုငင်းချမ်းရဲ့ဒီဒေါက်တာဆိုင်းတီဟာမေးထားတဲ့အကြောင်းအရာလေးကိုကိုငင်းချမ်းသိရင်ဒေါက်တာဆိုင်းတီဟာကိုပြန်ပြီးရှင်းပြပြီးနည်းနည်းကူညီပေးပါအောင်နော်
။ Zoji keyboard ကိုတုံးပြီးတော့မြန်မာစာရေးတဲ့အခါမှာပါဠိပတ်စင်တွေရေးလို့မရတာအတွက်ဖြေးချလိုက်ပါတယ်။ရိုးရိုးပုံမှန်ကီးဘုတ်မှာရှိတဲ့နံပါတ်1နဲ့တက်ကီးရဲ့အပေါ်က tilt key လို့ခေါ်တဲ့ကီးလေးကိုအရင်နှိပ်ပြီးတော့ကိုလိုချင်တဲ့ပါဠိပတ်စင်အောက်ကစာလုံးလေးကိုရေးရမှာဖြစ်ပါတယ်။ဥပမာမေးထားတဲ့စာလုံးတွေဖြစ်တဲ့ဒုက္ခဆိုရင် tilt key ကိုနှိပ်ပြီးတော့ c ကိုနှိပ်ရပါမယ်။နောက်ထပ်သစ္စာဆိုတဲ့စာလုံးမှာတော့ tilt key ကိုနှိပ်ပြီးတော့ p ကိုနှိပ်ရပါမယ်။နောက်ထပ်သမရဆိုတဲ့စာလုံးမှာတော့tilde key ကိုနှိပ်ပြီး r ကိုနှိပ်ရမှာဖြစ်ပါတယ်။တချို့ပါဠိပတ်စင်တွေကိုတော့နောက်ထပ် keyboard မှာရှိတဲ့ခလုတ်သုံးခုကိုတွဲပြီးနှိပ်ရပါမယ်။ဥပမာဗုဒ္ဓစာလုံးပေါင်းမှာဓာတ်တွေနဲ့အောက်ကပတ်စင်ဓာတ်ဥချိုက်ကို shift control alter နှိပ်ပြီးတော့မှဓာတ်တွေရဲ့ key ဖြစ်တဲ့သက်ဆိုင်ရာခလုတ်ကလေးကိုနှိပ်ပေးရမှာဖြစ်ပါတယ်။
ဟုတ်ကဲ့ကိုငင်းညံဖြည့်ပေးတာကျေးဇူးတင်ပါတယ်အခုကိုငင်းညံဖြည့်ချပေးသွားတာနဲ့ဒေါက်တာဆိုင်းသီဟဒီကွန်ပျူတာမြမစလုံးရိုက်လို့ရမယ်လို့မျှော်လင့်ပါတယ်ရှင်အဆင်မပြေရင်စာပြန်ရေးပါဦးလို့ပြောချင်ပါတယ်နော်ကျမတို့ video ကအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်။ကျွန်တော်က video ရဲ့ပရိသတ်တယောက်ပါ။ video ဝိုင်းတော်သူဝိုင်းတော်သားတွေနေကောင်းကျန်းမာနိုင်ကြပါစေလို့အစားချီပြီးတော့ရေးလာတဲ့သောရရှင်ကတော့ကိုဖြိုးဝင်းထက်အောင်ပါ။သူကကျန်းမာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအဖြစ်များတဲ့ယောဂအကြောင်းအများသတိထားနိုင်ဖို့ထုတ်လွှင့်ပေးပါဆိုပြီးတော့စာရေးလာပါတယ်
။ကျန်းမာရေးကဏ္ဍအစီအစဉ်မှာအသေးအောင်အတဝါဘီပိုးနဲ့စီပိုးအကြောင်းလေးကိုဆွေးနွေးပေးစီချင်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဒီပိုးမျိုးစားတွေကလူရဲ့ခန္ဓာကိုယ်ထဲကိုအလွယ်တကူဝင်ရောက်နိုင်ပြီးယောဂလက္ခဏာကိုချက်ချင်းမပြတဲ့အတွက်ဒီယောဂဝင်ရောက်နေတဲ့ဆိုတာကိုချက်ချင်းမသိနိုင်တော့ဒီယောဂရှိလို့ရှိနေမှန်းကိုလည်းမသိကြသူတွေအများကြီးပါနောက်ပြီးတော့ယောဂလက္ခဏာပြတဲ့အချိန်ရောက်ပြန်တော့ယောဂကအဆိုးရွားနေတတ်ပါတယ်မြန်မာနိုင်ငံကလူငယ်တော်တော်များများမှလည်းလအစဉ်ဆေးစစ်ဆေးမှုတွေလုပ်လို့မရှိကြပါဘူးနောက်ပြီးဘီပိုးနဲ့စီပိုးရဲ့ကွဲပြားမှုတွေကိုလည်းသိမသိကြပါဘူးဒါကြောင့်အစဉ်ပြေရင်ကျမကြီးကဏ္ဍမှာဒီအကြောင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးစီခြင်းပါတယ်ဒီပိုးတွေမကူးဆက်အောင်ဘယ်လိုမျိုးကြိုတင်ကောက်ွယ်မှုတွေလုပ်ထားသင့်တယ်ဆိုတာကိုပြောပြစီခြင်းတာပါကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကျမကြီးကဏ္ဍကိုဘယ်သတင်းပတ်လောက်ထုတ်လွှင့်ပေးပြင်မလဲဆိုတာလေးပြန်ကြားပေးပါဦးနဲ့ Messenger မှာစာရေးလာတာပါဟုတ်ကဲ့ပါကိုပြိုးဝင်းထက်အောင်ရင်ကျန်တဲ့သောရရှင်တွေလည်းသိရအောင်လို့ဒီမှာတစ်ခါလေးပြန်ကြားပေးခြင်းပါတယ်နော်ကျမတို့ဒီအစီအစဉ်ကို2016ခုနှစ်နှစ်ကုန်ပိုင်းနိုဝင်ဘာလလောက်တုန်းကဒေါက်တာတန်းစုံစီစဉ်တင်ဆက်ပေးတဲ့လူလူနဲ့ကျန်းမာရေးရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်လိုက်ပေးပါရရှင်။ဒီကြပြောရမယ်ဆိုရင်တော့2016ခုနှစ်နိုဝင်ဘာလ23ရက်နေ့မှာအသေးကင်ဆာဖြစ်နိုင်တဲ့ Bipo Cipo ဆိုပြီးတော့ခေါင်းစဉ်နဲ့ထုတ်လွှင့်ပေးခဲ့တာပါ။ကိုဖြိုးဝင်းထက်အောင်ကိုလည်းကျွန်မဒီ Messenger မှာစာပြန်ပေးထားပါရနော်။အသေးကိုထိခိုက်ပျက်စီးစေပြီးတော့အသေးကင်ဆာဖြစ်ဖို့အခြေအနေများစေတဲ့အထက်မှာအသေးအောင်တော့ဘီဘိုးစီဘိုးတွေလည်းပါလို့ဒီဘိုးတွေကိုကုသဖို့အပြင်ကင်ဆာမဖြစ်အောင်လို့ဘလို့သတိပြုကာကွယ်သင့်တယ်ဆိုတဲ့အကြောင်းကိုဒေါက်တာတန်းစုံလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားတာဖြစ်ပါလိမ့်ရှင် Facebook ပေါ်မှာလည်းပြန်ပြီးတော့ရှာကြည့်လို့ရပါတယ်ကျမတို့ VOA မြန်မာပိုင်း website ပေါ်မှာလည်းအဲ့ဒီခေါင်းစဉ်အသေးကင်ဆာဖြစ်နိုင်တဲ့ဘီဘိုးစီဘိုးဆိုတဲ့ခေါင်းစဉ်နဲ့ပြန်ပြီးတော့ရှာကြည့်လို့ရပါတယ်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းအလှည့်ပေးချင်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့တေးတောင်းလာတဲ့သောရရှင်နေနဲ့တေးချစ်သောရရှင်တွေကိုမြမသချင်းလေးတပုနဲ့ဖြောပြပေးခြင်းပါတယ်ရှင်။ဖြူးမြွနဲ့ဝဲကြီးကြီးရွာကအကိုတင်အောင်ဆိုးနဲ့မတ်မမဆိုးရရဲ့ချစ်သမီးလေးမတ်တွန်းတွန်းထက်အတွေ့ငွေနေတေးလက်ဆောင်ပါခြင်းပါတယ်ဆိုတော့တေးတောင်းတဲ့အစာလေးကိုရရှိပါတယ်။ဘသူကတောင်းပေးလဲဆိုတာတော့မပြောထားပါဘူးနော်။ဒီသောရရှင်ကအစီအစဉ်နဲ့အားလုံးကြိုက်ပါတယ်။အောင်မြင်ပါစေ VOA ဆိုပြီးတော့သူကသမီးလေးတွန်းတွန်းထက်အတွေ့ထူးရင်တင်ရင်တူနိုင်မဲ့အရင်နာသချင်းလေးထုတ်လွှင့်ပေးပါတဲ့။သမီးလေးတို့မိသားစုလည်းပျော်ရွှင်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်နာမည်လေးထည့်ရေးမယ်ဆိုရင်တော့တေးတောင်းခံရတဲ့သမီးလေးတွန်းတွန်းထက်တဲ့မိသားစုလည်းဘသူကတေးတောင်းပေးတယ်ဆိုတာသိရမှာပါနော်။နောက်ပြီးတော့ထိကခေါင်းစဉ်နေရာမှာဒီတေးတောင်းတဲ့အစာတွေကိုရေးလို့တပိုင်းတစ်ပြက်ပြတ်သွားတာတွေ့ရပါတယ်။နောက်တစ်ခါဆိုရင်အဲ့နေရာမှာမရေးဘဲနဲ့အောက်နောက်ကစာရေးလို့ရတဲ့နေရာမှာစာကိုအပြည့်အစုံရေးပြလိုက်စေချင်ပါတယ်နော်။ဒီတော့ဒီတော့ရှင်ဒီအမည်မပါလာတဲ့တော့ရှင်တောင်းဆိုထားတဲ့ထွင်တင်ရဲ့တူနိုင်မဲ့ရေနာဆိုတဲ့တခြင်းလေးကိုသမီးလေးတွန်းတွန်းထွက်ရဲ့မွေးနေ့အတွက်မေတ္တာတိလက်ဆောင်ဖြစ်နဲ့ဖြောပြပေးကြပါရစေ။ဒ တေးတောင်းတဲ့သွားရှင်ဒီအခုတေးတောင်းခံရတဲ့သွားရှင်မတွန်းတွန်းထရောပြီးတော့တေးချစ် view ရေသွားရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
် And I keep when it finally take go ပုံမွေတာချစ်သမီးလေးရဲ့ပါနူနူလေးတွေမှာငယ်ကလေးများရဲ့တည်ခြင်းထက်ပိုချိုများတာချစ်သမီးလေးရဲ့စကားလေးများကြားစင်ခါသာကြည့်တဲ့ဘယ်သူပဲအရာမှနိုင်မရရင်တဲကကျေနာတပါဟိုနဲ့ဆိုင်ဆုံးချစ်နှစ်တာတရားသမီးလေးသာခံစင်ပေးနိုင်ခဲ့လားရင်မစိမ့်ဆန်းရည်လား
ထွေတဲ့တည်ဆူထားတဲ့တူနိုင်မဲ့အရင်နာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေယင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငရယ်နေညာပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ပျော်ရွှင်ပါစေတဲ့လုံးသမီးလေးရဲ့ကူပါမီအတွက်အရာရာခံယူရခဲ့ပြီးဘုလုံးသားတဏ္ဍပါအိုနဲ့ဆိုင်ဆုံးချစ်မြတ်တာတရားသမီးလေးသာဖန်ဆင်းပေးနိုင်ခဲ့လားကြည်ရင်စိတ်ဆန်းရည်လားစီစင်းနေဒီမြတ်တာထာဝရသမီး
နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍပြီးခုတခါတော့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းညံကတင်ဆက်မှာပါဒီတစ်ပတ်မှာတော့ဆွစ်ဇာလန်နိုင်ငံကလက်ဝရနာပြပွဲမှာဒီကိုကာကိုလာပလင်းပုံစံစင်စီထားတဲ့လက်ကင်အိတ်တစ်ခုကိုပြသထားပါတယ်ဒီနှစ်ဧပြီလ1ရက်နေ့မှာကြာရောက်တဲ့ Easter ပွဲတော်မှာတော့ရွှေ18 karat နဲ့လှူထားတဲ့ရွှေရောင်ယုံကလေးတွေအပါအဝင်အယောင်တစ်လက်လက်တောက်ပနေတဲ့ချောကလက်ဥကြီးကိုလည်းထုတ်ရောင်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငိမ့်ညန်းကစူးစီးပြီးမှတ်ဤတန့်စင်နဲ့တူပြောပြမှာပ
ါဆွစ်ဇာလန်နိုင်ငံဘာဆယ်မြို့ကလက်ဝရနာရီနဲ့နိုင်ပြပွဲမှာတော့ကိုကာကိုလာပလင်းပုံစံစင်စီထားတဲ့လက်ကင်တစ်ခုကိုပြသထားပါတယ်ဒီပလင်းပုံစံပတ်စံအိတ်ဟာစိန်အလုံးပေါင်း 9,888 လုံးနဲ့စီစဉ်ထားတာဖြစ်ပြီးတော့စုစုပေါင်း 120 ကာရက်ရှိပါတယ်ဟောင်ကောင်လက်ဝရနာပြုလုပ်သူအရန်ရှူဖန်တီးတာဖြစ်ပြီးတော့ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်ဖို့စီစဉ်နေပါတယ်။ကမ္ဘာပေါ်မှာစိန်အများဆုံးစီထားတဲ့ပတ်စံရဲ့အဖြစ်မှတ်တမ်းဝင်ဖို့ဖြစ်ပါတယ်။တန်ဖိုးကတော့အမေရိကန်ဒေါ်လာ3သိန်းသတ်မှတ်ထားပါတယ်။ပလင်းထဲမှာလေကလေးတွေပလုံစီတက်နေတဲ့ပုံစံမျိုးနဲ့ဖန်တီးထားပြီးတော့ဖန်ကတော့ကြီးစံကားနိုင်ပါတယ်။စိန်ရနာနဲ့ကိုကာကိုလာချိုရီတိုက်တဲ့သူတွေအတွက်အကောင်းဆုံးလက်ဆောင်တစ်ခုဖြစ်မှာပါ။ အခုလိုပြပွဲကို1918ခုနှစ်ခရဲကကျင်းပလာတာဖြစ်ပြီးတော့ကမ္ဘာပေါ်မှာအရေးကြီးဆုံးလက်ဝဲရနာနဲ့နိုင်ရေးပြပွဲတစ်ခုလည်းဖြစ်ပါတယ
်ဒီနေ့ဧပြီလ1ရက်နေ့မှာကြာရောက်တဲ့ Easter ပွဲတော်မှာတော့ရွှေ78ကာရက်နဲ့လှုပ်ထားတဲ့ရွှေရောင်ယုံယုတ်လေးတွေအပါအဝင်အယောင်တလက်လက်တောက်ပနေတဲ့ချောကလက်ဥကြီးတွေပါထုတ်လုပ်ရောင်းချနေကြပါတယ်။ဒီနှစ်အတွက်အခုလိုချောကလက်ရောင်းရမှုဟာတစ်ကမ္ဘာလုံးမှာဒေါ်လာဘီလီယံ100ကျော်လောက်ရှိမယ်ဆိုပြီးခန့်မှန်းထားတာပါ။78ကာရက်ရွှေနဲ့လှုပ်ထားတဲ့ယုံချောကလက်အယုတ်ကလေးတွေကိုတော့တစ်ခုကိုဒေါ်လာ25ဒေါ်လာနဲ့ရောင်းချတာဖြစ်ပြီးတောက်ပြောင်ပြောင်ချောကလက်ဥကြီးတွေကိုတော့ဒေါ်လာ60နဲ့ရောင်းတာပါ။ American ပြည်ထောင်စု California ပြည်နယ် Beverly Hills နဲ့Hollywood အရက်မှာရှိတဲ့ Elder Wise's Chocolate of Beverly Hills ဟာ1942ခုနှစ်ထဲကစတင်ဖွင့်လှစ်ခဲ့တာပါဒီဆိုင်မှာရောင်းအားအကောင်းဆုံးချောကလက်ကတော့ Dark Chocolate နဲ့နွားနို့ရောထားတဲ့ချောကလက်ရုံယုတ်ကလေးတွေဖြစ်ပြီးတော့ရုံနှစ်ကောင်ပါတဲ့လက်ဆောင်ဘူးတစ်ခုကို10ဒေါ်လာခွဲလောက်ကြာတင်ပါတယ်
ဟောင်ကောင်မှာအိမ်မွေးတိရစ္ဆာန်တွေကိုပြပခရီးပို့ဆောင်ပေးတဲ့လုပ်ငန်းခေတ်စားနေပါတယ်ဟောင်ကောင်ထိုင်ချုပ်လုပ်ငန်းရှင်ဆိုမန်သူ့ရဲ့ခွေးနှစ်ကောင်ဒင်းတောင်နဲ့ဖန်ဖန်ကိုဂျပန်နိုင်ငံကိုအပန်းဖြေခရီးပို့ဆောင်ပေးခဲ့တာပါအဲ့အတွက်ဒေါ်လာ3000ကျော်ကုန်ကျခဲ့ပြီးတော့သူ့ခွေးနှစ်ကောင်နဲ့အတူကိုပိုင်လေယာဉ်နဲ့ခီးသွားခွင့်ရခဲ့တာပါဒီခွေးလေးနှစ်ကောင်ကိုမိသားစုလို့သဘောထားပြီးတော့အဖေအမေကိုအထူးအပန်းဖြေခရီးပို့ပေးရတဲ့သူတွေလို့ပိုင်ရှင်ဖြစ်တဲ့ဆိုမန်ကပြောပါတယ်ဟောင်ကောင် Life Travel Company ကစီစဉ်ပေးခဲ့တာဖြစ်ပြီးတော့တခြားစီးပွားဖြစ်လေကြောင်းလိုင်းတွေခီးသွားတာမျိုးနဲ့မတူစေရဘူးလို့လည်းကြေညာထားပါတယ်စီးပွားဖြစ်လေကြောင်းလိုင်းတွေမှာအိမ်ဝေးတိရစ္ဆာန်တွေကိုချင်းနဲ့တည်ယူရတာဖြစ်ပြီးတော့အကောက်ခွန်နဲ့ယောဂါကင်းရှင်းကြောင်းအာမခံချက်တွေအများကြီးပါလာရပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကိုသွားမဲ့အပန်းဖြေခီးမှာတော့အိမ်ဝေးတိရစ္ဆာန်တစ်ကောင်ကိုအနည်းဆုံးဒေါ်လာ9000လောက်ကျသင့်ပါတယ်။ကိုပိုင်နေနဲ့သွားတဲ့အခါတိရစ္ဆာန်အကောင့်သေးတယ်ဆိုရင်ပိုင်ရှင်ရဲ့ပေါင်ပေါ်မှာတင်ထားနိုင်ပြီးတော့အကောင့်ကြည့်ရင်တော့လေယာဉ်ရဲ့ရှောင်းလန်းနေရာမှာထားနိုင်ပါတယ်။အိမ်ဝေးတိရစ္ဆာန်ခီးသွားလုပ်ငန်းကိုထပ်မံချဲ့ထွင်ဖို့ရှိပြီးတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့နဲ့အမေရိကန်၊ကနေဒါနိုင်ငံတွေကိုပို့ဆောင်နိုင်ဖို့လည်းဆက်လက်ကြိုးပမ်းနေပါတယ်။ဩစတြေးလျနဲ့အိမ်ဝေးတိရစ္ဆာန်တင်သွင်းခွင့်တင်းကျပ်ထားတဲ့နိုင်ငံတွေကိုတော့လောလောဆယ်မှာပို့ဆောင်ပေးနိုင်မှာမဟုတ်ပါဘူး။
ကဘာဒေါ်လာထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာမနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းဒိုမီတာ3040/48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြမှာဖြစ်ပါတယ
်ဆိုမာလီယာနိုင်ငံရှဘဲလ်အောက်ပိုင်းဒေသကစစ်ကန်း၅ခုကိုအယ်ရှာဘက်စစ်သည်ကြွတွေကတစ်ချိန်တည်းတိုက်ခတ်ခဲ့ကြတယ်လို့မြင်းမြင့်သက်သေရီနဲ့အာနာပိုင်းတွေကပြောပါရယ်။ဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကား၂ဆင့်ဟာမိုဂါဒီရှုမြို့တော်တောင်ဘက်ကီလိုမီတာ130အကွာကအဓိကကျတဲ့မြို့တစ်မြို့ဖြစ်တဲ့ဘူလာမာရာကစစ်ကန်းကိုပြစ်မှတ်ထားဖောက်ခွဲတိုက်ခတ်ခဲ့တာလို့အာနာပိုင်းတွေကပြောပါရယ်။အယ်ရှာဘက်စစ်သည်ကြွတွေကတိုက်ခတ်ပြီးမှဒီကားတွေနဲ့ထပ်မံဖောက်ခွဲတိုက်ခတ်တာပါ။အဲဒီနောက်မကြာခင်မှာပဲဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့အသေးစားဘတ်ကားနဲ့အဲ့ဒီမြူနာကဂေါ်ဝမ်ဆိုတဲ့ယွာကစစ်ကန်ကိုစစ်သေးကြတွေကထပ်မံတိုက်ခိုက်ပါတယ်။ပါရာဝီကနောက်ထပ်စစ်ကန်တစ်ခုကိုတော့စစ်သေးကြတွေကမော်တာတွေနဲ့ပစ်ခတ်ပါတယ်။ခေါ်ယိုလေးနဲ့မာရှယ်လေးကဒီအစိုးရဌာနတွေကိုလည်းစစ်သေးကြတွေကတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စီးရေးလေ့ကျင့်မှုဒီကနေ့တင်းတင်းနေမှာစတင်လိုက်ပါတယ်။Fuel Egan နဲ့ Key Resolve စစ်စင်ရေးတွေကိုမလာလောက်မှာစတင်လေးရှိပေမဲ့ဒီနှစ်မှာတော့တောင်ကိုရီးယားမှာဆောင်းအပ်သည့် Olympic ပြိုင်ပွဲကျင်းပနေတာကြောင့်ရောမြောက်နယ်တောင်ကိုရီးယားကြားဆွေးနွေးမှုတွေစတင်နိုင်တဲ့အခြေအနေမျိုးပေါ်ပေါက်လာအောင်ဆောင်ဆိုင်နေရတာကြောင့်တလားလောက်ကြံ့ကြာအပြီးဒီကနေ့မှာစတင်နိုင်တာပါ GA လေးနဲ့အထူးတပ်ဖွဲ့တွေပါဝင်တဲ့ Fuel Egan စီးရေးလေ့ကျင့်မှုတလားလောက်ကြာမြင့်မှာဖြစ်ပြီး April လလယ်ပိုင်းမှာတော့နှစ်ပတ်ကြာ Key Resolve စီးရေးလေ့ကျင့်မှုစတင်မှာပါအမေရိကန်တွေပြည်နယ်နယ်ပေးလိုက်တဲ့ရုရှားတန်တမန်တွေဒီကနေ့ရုရှားနိုင်ငံကိုပြန်လည်ရောက်ရှိသွားပါပြီခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925 32တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးကိုရောစိတ်ပါချမ်းလန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.